Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါလိမ့်မယ်။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်မေလ20ရက်စနေနေ့ညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00စနေနေ့ထိလိုင်းနိုမီတာ2425 3251နဲ့လိုင်းလတ်190ရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညဘက်သတင်းတွေကိုရှားဖောင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆော်ဒီပင်အဗ်ဒူလာဇီးဆိုအမေရိကန်ဒေါ်လာ130ဘီလီယံတန်ဖိုးရှိတဲ့စစ်လက်နက်ပစ္စည်းအယောင်းဝယ်သဘောတူညီမှုကိုလက်မှတ်ရေးထိုးလိုက်ပါတယ်။လီဗျားနိုင်ငံမှာလေတပ်အခြေစိုက်စခန်းတစ်ခုတိုက်ခိုက်ခံခဲ့ရပြီးတော့141ယောက်ထဏ်မင်းတွေသေဆုံးသွားခဲ့ပါတယ်။တရုတ်နဲ့မြန်မာနိုင်ငံရေတပ်ပူးတွဲလေ့ကျင့်မှုတွေပြုလုပ်ဖို့အတွက်တရုတ်ရေတပ်စစ်မော်တွေမြန်မာနိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါခင်ဗျာမကြခင်ကျင်းပမဲ့ဒုတိယအကြိမ်21ရာစုပင်လုံညီလာခံမှာမြောက်ပိုင်းမဟာမိတ်တပ်သုံးဘွဲ့ကိုဖိတ်ကြားခြင်းမရှိပါဘူးအစိုးရဘက်ကတော
့အဲဒီထိုးထားတဲ့လူတွေအားလုံးကိုတော့အားလုံးကိုဖိတ်ကြားပို့ထားတယ်ပေါ့နော်ဟိုလက်မှတ်ထိုးထားသေးတဲ့အဖွဲ့တွေနဲ့လည်းပဲကျွန်တော်တို့စူးစမ်းပြီးတော့ဟိုဘာကောမလဲတွဲဆုံဆွေးနွေးကြတယ်လုပ်တယ်လေ
ဒီနေ့ပြီးမှကြာခင်တင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအင်တာနက်ကွန်ရက်တွေတနေ့ရှားရေပန်းဆလာနဲ့အမျှအင်တာနက်သုံးသူတွေအနေနဲ့သတင်းမှန်တဲ့သတင်းမှခွဲခြားဖို့အခက်ခဲလာတယ်ဆိုတဲ့အကြောင်းတွေတင်ပြမှာဖြစ်သလိုမြန်မာတခွင်အပတ်စဉ်ကဏ္ဍကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ပြောပြပေးပါအောင်ခင်ဗျာ
ဆော်ဒီအာရေဗျနိုင်ငံရဲ့စီးရီးဆွမ်းရည်တုံးမြင့်စေဖို့ရည်ရွယ်ပြီးတော့ဆော်ဒီဘီယန်ဆာမန်ဘင်အဗ်ဒူလာဇီးစ်နဲ့ရီယတ်မြို့တော်မှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒေါ်လာ130ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေကိုဒီကနေ့ပဲလက်မှတ်ရေးထိုးလိုက်ပါတယ်။ကာကွယ်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေပါဝင်တဲ့သဘောတူညီချက်ဟာအီရန်နိုင်ငံရဲ့ချင်းချောင်းမှုနဲ့ရင်ဆိုင်နေရချိန်မှာဆော်ဒီအာရေဗျနဲ့ပင်လယ်ကွေ့ဒေသကိုရေရှည်လုံခြုံမှုရှိစေဖို့အတွက်အထောက်ပံ့ဖြစ်စေနိုင်သလိုဒေတာအတွင်းမှာအကြမ်းဖက်ဝါဒတိုက်ဖျက်ရေးဆော်ဒီနိုင်ငံရဲ့ဆွမ်းဆောင်ရည်ပုံမူအားကောင်းလာမှာဖြစ်သလိုအမေရိကန်ကတာဝန်ယူနေရတဲ့ဝန်ထုပ်ဝန်ဘိုးတွေကိုလည်းတက်သာစေမှာဖြစ်တဲ့အကြောင်းအင်ဗီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သဘောတူညီချက်ကြောင့်အရှိအလယ်ပိုင်းဒေတာမှာရှိနေကြတဲ့အမေရိကန်ကုမ္ပဏီတွေအတွက်ခွင့်လန်းသစ်တွေဖန်တီးပေးနိုင်မှာဖြစ်သလိုပြည်တွင်းကကာကွယ်ရေးလုပ်ငန်းတွေမှာလည်းအလုပ်ကိုင်သစ်တွေရရှိနိုင်မှာဖြစ်ကြောင်းလည်းကြေညာချက်မှာပြောဆိုထားပါတယ်။သဘောတူညီချက်တစ်စိတ်တစ်ပိုင်းအဖြစ်နဲ့6ဘီလီယံတန်ဖိုးရှိတဲ့ Lockheed Martin ကုမ္ပဏီထုတ် Black Hawk ရဟတ်ယာဉ်150ကိုဆော်ဒီနိုင်ငံမှာတက်ဆင်မဲ့အစီအစဉ်မှာတော့ဆော်ဒီနိုင်ငံမှာအလုပ်ကိုင်450လောက်ပန်တီးပေးနိုင်မှာဖြစ်ပါတယ်။အစောပိုင်းတုန်းကတော့ဆော်ဒီပြည်နဲ့ Real Mute ကတော်ဝင်ပြည်နန်းတော်မှာတွေ့ဆုံစဉ်မှာတော့ရဲသားတွေကိုပေးရတဲ့ဆော်ဒီနိုင်ငံရဲ့အမြင့်ဆုံးဂုဏ်သုဆောင်စုကို American သမ္မတ Trump ကိုပေးရခဲ့ပါတယ်။ဒေါ်နယ်ထရမ့်ရဲ့အဖွဲ့နန်းတော်တွင်ဝင်လာချိန်မှာဆော်ဒီပင်ဆာမန်ကအဗ်ဒူလာဇီးအဆော့ချွေတဲ့စုကိုချီးမြှင့်ခဲ့တာဖြစ်ပါတယ်။မစ္စတာထရမ့်ကအမေရိကန်သမ္မတဖြစ်တဲ့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ကိုစတင်တဲ့အနေနဲ့ဆော်ဒီအာရေဗျနိုင်ငံရီယတ်မြို့ကိုဒီကနေ့စနေနေ့မှာရောက်ရှိခဲ့တာဖြစ်ပါတယ်။အရင်အမေရိကန်သမ္မတတွေတုန်းကတော့ဘယ်သူမှဆော်ဒီအာရေဗျနိုင်ငံကိုသူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်သွားလို့မရှိပေမဲ့သမ္မတထရမ့်ကတော့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဝါရှင်တန် DC မှာအခုတစ်ပတ်အတွင်းတူရကီလုံခြုံရေးတာဝန်ရှိသူတွေကဆန္ဒပြတဲ့သူတွေကိုတိုက်ခိုက်တာဟာအလွန်ကိုစိတ်အနှောင့်အယှက်ဖြစ်စရာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောကြားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိတဲ့သူတွေကိုအရေးယူနိုင်ဖို့အတွက်တရားစုံစမ်းစစ်ဆေးသွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကတောက်တာနယ်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးအဖြစ်နဲ့ယာယီတာဝန်ယူထားတဲ့ Tom Shannon ကဒီဖြစ်ရပ်ကိုဆွေးနွေးဖို့အတွက်တူရကီတန်အမတ်နဲ့ပုတ်တူနယ်ကတွေ့ဆုံခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအနေနဲ့ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးစိုးရိမ်မှုကိုအမြင့်ဆုံးအဆင့်သတ်မှတ်ထားတယ်လို့ပြောပါတယ်။တူရကီသမ္မတရီဆစ်တိုင်ယီအာရိုဝန်ဝါရှင်တန်ကိုရောက်လာတဲ့ခီးစဉ်အတွင်းတူရကီသံအမတ်ရဲ့နေအိမ်အပြင်ဘက်မှာတူရကီလုံခြုံရေးတာဝန်ရှိသူတွေနဲ့ဆန္ဒပြတဲ့သူတွေအင်္ဂါနေ့ကပြဿနာဖြစ်ခဲ့တာပါ။ဆန္ဒပြတဲ့သူတွေကတော့သူတို့ငြိမ်းချမ်းစွာဆန္ဒပြနေတာကိုတူရကီလုံခြုံရေးတွေကတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။တူရကီဘက်ကတော့တူရကီသမ္မတအာရိုဝန်ကိုတွေ့ဖို့လာတဲ့သူတွေကိုဆန္ဒပြတဲ့သူတွေကရင်ဆခဲ့တာကြောင့်အခုလိုပြဿနာဖြစ်တာလို့ဆန္ဒပြတဲ့သူတွေကိုပြစ်တင်လိုက်ပါတယ်ရှင်
။လေပြောနိုင်ငံတောင်ဝိုင်းမှာရှိတဲ့လေတပ်ခြေစိုက်စခန်းတစ်ခုကိုတိုက်ခိုက်မှုအတွင်းမှာ141ယောက်သေဆုံးသွားတယ်လို့ပြည်သူ့စစ်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောလိုက်ပါတယ်။ဒီထဲကသေဆုံးသူအများစုဟာလေပြားစစ်တပ်ဗိုလ်ချုပ်ကြီးခလီဖာ ဟက်ဖတာရဲ့တပ်ကတသားအများစုဖြစ်တယ်လို့ပြောပါတယ်။ break a shati leader, chidais kango, tripoli ma shide, glutum ga jora no kan pita de libya suya go to sagana bidu sidiga, taika kera, chidelu, pioguya, amet a miss mariga, ebi, drintana go, biovari, eri sadaria, sibia, kanagani, pianlanida, chipido, lenadi kainsang, tajim shibe, amyazuga, kumia kanara, pidelu duga, biovari, did I can move to the tatika, it is so toire to the garo, eri. เสียชีวิตได้สักมาอลุลุนี่แหละยัดตานี่แหละไอ้นาก็ลูกนี่ผิดเด้อလို့ပြောပါတယ်ကုလသမဂကျော်ရောင်းနောက်ခံပေးထားတဲ့ဆူရကတော့ဒီတိုက်ခိုက်မှုကိုရှုပ်ချလိုက်ပြီးတော့ဒီကိစ္စမှာပါဝင်ပတ်သက်မှုမရှိဘူးလို့ညင်းဆိုလိုက်ပါတယ်ဒါပြင်ဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးသွားဖို့ဂရီးပြုလိုက်ပြီးတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကိုမဖော်ထုတ်နိုင်မချင်းကာကွယ်ရေး ပြီးတော့ပြိုင်ဘက်ပြည်သူစစ်တွေကြားမှာတဖွဲ့နဲ့တဖွဲ့အသာစီးရနိုင်ဖို့အတွက်ကြိုးပမ်းနေကြတာဖြစ်ပါတယ်ခင်ဗျာ
Iran Tamra Jigao Pego Tamra, Hassan Rahani and Nayagere Jang, Soyaban Yomin Tanja Tanaga, Sininema Jinya Bare, Anika Zong Pian Bed Bora Dima Du Bada Yegangzong Ibrahim Raizigo, Tamra Rahani Alredigu Nayagerawa, Godele Long Liu Ne, Rahaniga Me, Nazak Kune Yangano Yashigevi, Mr. Raiziga, Dudia Pi, Metonze Yangano Yashigevare, Tauta Ne Jigao Pema, Messanashi, and Long Yene, Laya Me Pigajare, Jigao Pue Anabanuga, May be a chain go nyan the gang yan tea to be gayabare, the chill mess and ashing we ha, through yan merry go pin and boot wet, now you need chibi tense gayabare. May people map on tint hare, iran pidu, naze chow dan dre, then I get loma mayo, chow down job, print happy gayabare, iran again bossy wire, then carpet so muri pisho dwaze gayre, American pidan zoon at the chagaba in ajin again to each other, the mind win nuclear the boat to ninja yaga jinha, rawani and naga nangan yi ata jet kupi pare, tabi map and long and nguiji, long and report, then carpet so muri. ဆက်ပြီးရှိနေတဲ့အတွက်အဲ့ဒီသဘောတူညီချက်ကိုရိုက်စီကဝေဖန်ခဲ့ပါတယ်နိုင်ငံရေးတုံးသက်သူတွေကတော့ရာဟာနီဟာလူကြိုက်အများဆုံးကိုယ်စားလှယ်လောင်းတူဖြစ်တယ်လို့ရှုမြင်ခဲ့ကြပါတယ်ထောင်ကိုရှစ်ဆက်တခုနှစ်နောက်ပိုင်းကျင်းပတဲ့အီရန်ရွေးကောက်ပွဲတွေမှာလက်ရှိသမ္မတကပဲပြန်လည်ရွေးကောက်ခံရတဲ့အတွက်ရာဟာနီအနိုင်ရမယ်လို့လစ်လာသူတွေကခန့်မှန်းထားခဲ့ကြတာဖြစ်ပါတယ်ရှင်
Bio American Tan Yabe Yamavada season, Yavan Kuna Gani, Senai season Muro, Slidometer Nasali, Kilo has Tinet Donya Konga, Slidometer Nasanga, Kilo has Tite Ku Chonga, Slidometer Donzan Ne, Kilo has Ku Tong Net Donya, Slidometer Nazate, Kilo has Nashi Shinga, Sanita Nunima, Slidometer Tia Guse, Kilo has Tinga Konga Runeva, Tolan Pinuakia.
ဒီမှာပိုင်းကနေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်တရုတ်နဲ့မြန်မာနိုင်ငံရေတပ်ပူးတွဲလေ့ကျင့်မှုတွေပြုလုပ်ဖို့အတွက်တရုတ်ရေတပ်သမောတွေမြန်မာနိုင်ငံကိုရောက်ရှိနေပါတယ်တရုတ်ရေတပ်သမောတွေဟာမြန်မာရေတပ်နဲ့အတူဆက်သွယ်ရေးရှာဖွေကယ်ဆယ်ရေးနဲ့တခြားပူးတွဲလေ့ကျင့်မှုတွေလုပ်သွားဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီနေ ကိုချမှတ်ဖို့တရုတ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားသဘောတူခဲ့တဲ့နေ့မှာပဲတရုတ်သင်္ဘောတွေမြန်မာနိုင်ငံကိုရောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကုန်သွယ်ရေးမှာကိုကျိုးစီးပွားကာကွယ်တဲ့ဝါရတွေတီးလာနေတဲ့အပေါ်မှာစိုးရိမ်ပူပန်မှုတွေရှိလာနေတဲ့အချိန်ထဲမှာပဲဒေသတွင်းစီးပွားရေးပေါင်းဆက်လုပ်ကိုင်မှုတွေနဲ့လွတ်လပ်စွာကုန်သွယ်ရေးတွေပဲအာရုံစိုက်လှုပ်ဆောင်ချက်တရားအဖြစ်ဟန်နွိုင်းမြို့မှာကျင်းပတဲ့နေရက်ကြာစီဖရဝန်ကုန်သွယ်ရေးဝန်ကြီးများရဲ့အစည်းအဝေးကိုစနေနေ့မှာစတင်လိုက်ကြပါရယ်။ဝန်ကြီး22ဦးတက်ရောက်တဲ့အာရှစီဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးညီလာခံမှာအမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ် Robert Lighthizer ကလည်းသူ့ရဲ့နိုင်ငံတကာပွဲဦးထွက်အဖြစ်နဲ့ညီလာခံကိုတက်ရောက်ပါရယ်။ဒီညီလာခံအတွင်း TPP စီဖရဝန်ဒေသနိုင်ငံများကုန်သွယ်ရေးသဘောတူညီချက်မှာအမေရိကန်ပြည်ထောင်စုနှုတ်ထွက်သွားတာကိုပြန်လည်ဆန်းစစ်ဖို့အတွက် TPP သဘောတူညီချက်မှာပါဝင်ခဲ့ကြတဲ့ကျန်17နိုင်ငံကကုန်သွယ်ရေးဝန်ကြီးတွေဟာတနင်္ဂနွေနေ့မှာတည်တံ့တွေ့ဆုံဖို့ရှိပါတယ်။သဘောတူညီချက်မှာပါဝင်တဲ့အချက်တချို့ကိုကုန်သွယ်ရေးဝန်ကြီးတွေပြောင်းလဲဖို့ရှိနေတယ်လို့ရှစ်ဆက်ဆွေးနွေးမှုတွေလုပ်သွားဖို့ရှိတယ်လို့အာရှစီဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့အတွင်းဝန်ယုံအလုပ်အမှုဆောင်ညွန်ကြားရေးမှူးအယ်လန် ဘိုလာကပြောပါရယ်ဇန်နဝါရီလသမ္မတတာဝန်စတင်ထမ်းဆောင်ပြီးမကြခင်မှာပဲအမေရိကန်ပြည်ထောင်စုကို TPP သဘောတူညီချက်ထဲကနေသမ္မတဒေါ်နယ်ထရန့်နှုတ်ထွက်ခဲ့တာဖြစ်ပါတယ်ဒါဟာနှုတ်နှစ်ဖက်အကျိုးရှိစေမဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုလိုလားပြီးအမေရိကန်သာပထမဦးစားပေးဖြစ်ရမယ်ဆိုတဲ့ကုန်သွယ်ရေးမှုနဲ့ပတ်သက်တဲ့ရွေးကောက်ပွဲမှာသူပေးခဲ့တဲ့ကတိတွေထက်ကတခုကိုအကောင့်အထည်ဖော်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံအနေနဲ့သူတို့ရဲ့နောက်ဆုံးအကြိမ်ဒုံးကျည်ပြစ်လွတ်မှုကနေအတွေ့အကြုံတွေအများကြီးရကောင်းရသွားနိုင်ပြီးတော့မြောက်ကိုရီးယားဒုံးကျည်ပြဿနာကိုစည်းရင်းနည်းနဲ့ဖြေရှင်းဖို့ကြိုးစားမယ်ဆိုရင်ဝန်ထဲစရာတွေနဲ့ကြုံလာရမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောလိုက်ပါတယ်။ဒါကြောင့်ဒီပြဿနာကိုပြေလည်နိုင်စေဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂတရုတ်ဂျပန်တောင်ကိုရီးယားနိုင်ငံတွေနဲ့တွဲပြီးလှုံ့ဆော်မှဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံပေါ်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကလည်းတစုံတရာအကျိုးသက်ရောက်မှုရှိပုံရတယ်လို့လည်းသူကဆက်ပြောပါတယ်။မြောက်ကိုရီးယားကအခုတစ်ပတ်တွင်ပြစ်လွှတ်လိုက်တဲ့ဒုံးကျည်မှာကမ္ဘာလူတွေကိုပြန်ဝင်တဲ့အခါမှာကိုလိုချင်တဲ့နေရာကိုရောက်အောင်ထိန်းချုပ်နိုင်တဲ့ဟာပါမပါဆိုတာနဲ့ပတ်သက်ပြီးတော့ဘန်ဒဂွန်စစ်ဌာနချုပ်မှာသတင်းတောက်တွေနဲ့တောက်ကြနေကတွေးဆုံစင်မှာပြောဖို့တော့အမေရိကန်ကာကွယ်ရေးဝန်ကြီးကငြင်းဆန်သွားပါတယ်။မြောက်ကိုရီးယားဆိုရဘက်ကတော့ဒီဒုံးကျည်ဟာအမြင့်ကီလိုမီတာ2000အထိရောက်ရှိခဲ့ပြီးတော့ကြီးမားပြီးလေးလံတဲ့နျူကလ িয়ার ထိပ်ဖူးတွေကိုတင်နိုင်တယ်လို့လည်းတနင်္လာနေ့ကပြောပါတယ်။ဒုံးကျည်အာကာသတဲကနေကမ္ဘာလူတွေကိုပြန်ဝင်လာတဲ့အခါမှာကိုလိုချင်တဲ့နေရာကိုရောက်အောင်ထိန်းချုပ်နိုင်မယ်ဆိုရင်တော့မြောက်ကိုရီးယားဒုံးကျည်အစီအစဉ်တော့ကြီးမားတဲ့အခြေလမ်းတစ်ရပ်ကိုလှမ်းနိုင်တာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံတွေပါဝင်အမေရိကန်ရဲ့ပင်မကုန်းမြေအထိနျူကလ িয়ার ထိပ်ဖူးတွေကိုတည်ဆောက်နိုင်မဲ့တိုက်ချင်းပြပယ်ထိန်ဒုံးကျည်တွေကိုထုတ်လုပ်နိုင်ဖို့အတွက်ဆန္ဒရှိတယ်လို့မြောက်ကိုရီးယားဘက်ကတော့ပြောထားပါတယ်ခင်ဗျာ။
လာမယ့်နှစ်မှာကျင်းပမယ့်တနင်္ဂနွေလုံးရွေးကောက်ပွဲမတိုင်ခင်ဝန်ကြီးချုပ်ဟွန်ဆန်အပေါ်ထောက်ခံမှုတွေကိုအကဲဖြတ်ပေးမယ်။ရှစ်လာထဲမှာကျင်းပမယ့်ဒေသန္တရရွေးကောက်ပွဲမှာဝင်ပြိုင်ဖို့အားကောင်းလာနေတယ်လို့အဓိကကမ္ဘောဒီးယားတိုက်ခန့်ပါတီကပြောပါရယ်။ဇွန်လ၄ရက်နေ့မှာကျင်းပပြုလုပ်မယ့်ဒေသန္တရရွေးကောက်ပွဲအတွက်နှစ်ပတ်ကြာမဲဆွယ်စည်းရုံးရေးလုပ်ငန်းတွေအတွင်းချိန်ချမှုတွေနဲ့နိုင်ငံရေးအရာဖိအားပေးမှုတွေကိုရှောင်ရှားကြဖို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကကမ္ဘောဒီးယားအစိုးရကိုတောင်းဆိုထားပါရယ်။မဲဆွယ်စည်းရုံးရေးလုပ်ငန်းတွေစတင်တဲ့စနေနေ့မှာပဲအဓိကအတိုက်ခန့်ပါတီနဲ့လက်ရှိအာဏာရပါတီဝန်ကြီးချုပ်ဟွန်ဆန်တို့ကိုတောင်းနဲ့ချီထောက်ခံခဲ့ကြတဲ့သူတွေကကမ္ဘောဒီးယားမြို့တော်လမ်းမတွေပေါ်မှာပြည်နေနေခဲ့ကြပါတယ်။သူရဲ့လက်ရှိအာဏာရကမ္ဘောဒီးယား People's Party ကိုမဲဆန္ဒရှင်တွေအနေနဲ့မထောက်ခံဘူးဆိုရင်ပြည်တွင်းစစ်ဖြစ်လာနိုင်တယ်ဆိုပြီးစဲစုနဲ့၃ခုကြာအုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ကသတိပေးထားတာပါ။2012ခုနှစ်မှာနောက်ဆုံးကျင်းပတဲ့ဒေသန္တရရွေးကောက်ပွဲအတွင်းမဲရီအတွက်30.6%ရဲ့အင်္ဂါနှုန်းရရှိခဲ့တဲ့အတိုက်ခံကမ္ဘောဒီးယား National Rescue Party နဲ့နိုင်ရှင်ရင်သူရဲ့ပါတီကမဲ60%ရဲ့အင်္ဂါနှုန်းရရှိခဲ့ပါတယ်။ဒါပေမဲ့2013ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကလက်ရှိအာဏာရပါတီပေါ်အနိုင်ရလူနေပါဖြစ်ခဲ့တဲ့အတွက်အခုဒီချိန်မှာလည်းအနိုင်ရဖို့အခွင့်အရေးပိုရှိလာတယ်လို့အတိုက်ခံဘက်ကပြောပါတယ်ရှင်
။ဤနိုင်ငံဘတ်စထရာမြို့နားမှာအသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ၈ယောက်သေဆုံးသွားတယ်လို့ဤရက်တပ်ဖွဲ့တမ်းမှုကြီးကစနေနေ့မှာပြောလိုက်ပါတယ်။ဘတ်စထရာမြို့မြောက်ဖက်နားကလုံခြုံရေးကိစ္စမှာဖောက်ခွဲပစ္စည်းတင်လာတဲ့ကားကိုဘုံခွဲသမားကဖောက်ခွဲခဲ့တာဖြစ်တယ်လို့ဤရက်စစ်တပ်ဒုတိယဗိုလ်ချုပ်ကြီးဂျမဲလ်ရှီမရီကပြောပါတယ်။ဒီပေါက်ကွဲမှုကြောင့်ရဲသား၅ယောက်နဲ့ဤရက်တပ်ဖွဲ့ဝင်၃ယောက်သေဆုံးသွားပြီးတော့ဒါဇင်နဲ့ချီပြီးတော့ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။
ဒေတာရောက်နိုင်ငံကသတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်းတို့ပြောပြခဲ့ကြတာပါ VOA နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.internet ဆာမျက်နှာကရောကျွန်တော်တို့ရဲ့ VOA Facebook ဆာမျက်နှာကပါ Dive Live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့ဆက်သွယ်မိမြန်ရဲ့တပုတ်ကိုစတင်ကြားမှာဖြစ်ပါတယ်မကြာခင်ကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လုံးကြီးလာကန်ကို NCA မှာလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကအစိုးရနဲ့တိုက်ပွဲဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဖွဲ့ကိုဖိတ်ကြားထားခြင်းမရှိဘူးလို့သိရပါတယ်လက်နက်ကိုင်တွေအားလုံးပါဝင်နိုင်အောင်လို့အစိုးရရဲ့ညဉ့်ဉန်းရေးဆွေးနွေးမှုကော်မတီ UPDGC ကကြိုးစားခဲ့တယ်ဆိုပေမဲ့အခုလိုအားလုံးပါဝင်နိုင်တဲ့အခြေအနေမျိုးမရှိတာကြောင့်လက်နက်ကိုင်ပဋိပက္ခတွေပိုကြီးထွားလာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြချင်တာပါမေလ24ရက်နေ့မှာကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လုံးကြီးလာကန်ကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဖွဲ့ဖြစ်တဲ့ TNLA တအောင်းပလောင် AA ရခိုင်တပ်မတော်နဲ့ MNDAA ကိုးကန်တပ်ဖွဲ့တို့ကိုအစိုးရရဲ့ပြည်ထောင်စုညီညွတ်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကဖိတ်ကြားထားခြင်းမရှိဘူးလို့ TNLA ရဲ့အထွေထွေအတွင်းမှူးဗိုလ်မှူးချုပ်တာဖုံးကျော်ကပြောပါတယ်
NCA မထိုးရတဲ့အဖွဲ့တွေကိုဖိတ်တဲ့အထဲမှာကျွန်တော်တို့အဖွဲ့3ဖွဲ့ကိုမဖိတ်ပါဘူးကျွန်တော်အဖွဲ့3ဖွဲ့ရဲ့နာမည်မပါဘူးကျွန်တော်တို့ PSLF TNLA AA ရခိုင်တပ်မတော်ရဲ့ပြီးတော့ကိုကတပ်မတော်ရဲ့ကျွန်တော်တို့အဖွဲ့3ဖွဲ့ကိုတော့မဖိတ်ပါဘူးကျန်တဲ့အဖွဲ့တွေတော့အကုန်လုံးပါတယ်လို့ကျွန်တော်တွေးရတယ်ပြီးတော့ UNFC ရဲ့ DPN
ဒီအဖက်ကိုလည်းတည်တံဖိတ်ထားတာတွေ့ရပါတယ်ကျွန်တော်တို့မြောက်ပိုင်းမှာမိတ်ခုနှစ်ဖက်ကိုတော့ဖိတ်တာမရှိပါဘူးခင်ဗျဒုတိယအကြိမ်23ရာစုပင်လုံးကြီးလာကံကို NCA လက်မှတ်ထိုးထားတဲ့ရှေ့ဖွဲ့ကိုဖိတ်ကြားတာပြီးအားလုံးတက်ရောက်ကြမှာဖြစ်တယ်လို့ NCA လက်မှတ်မထိုးရသေးတဲ့လက်နက်ကန်အဖွဲ့တွေတက်နိုင်အောင်လို့စူးစမ်းညှိနှိုင်းခဲ့ကြောင်း
UBDJC တို့ကဥတုတွေကရှင်းပြပါတယ်အဲဒီထိုးထားတဲ့လူတွေအားလုံးကိုတော့အားလုံးကိုဖိတ်စာပို့ထားတယ်ပေါ့နော်ဟိုလက်မှတ်မထိုးထားသေးတဲ့အဖွဲ့တွေနဲ့လည်းပဲကျွန်တော်တို့စူးစမ်းပြီးတော့ဟိုဘာကော်မတီတွေ့ဆုံဆွေးနွေးတာတွေလုပ်တယ်လေတွေ့ဆုံဆွေးနွေးတာတွေလုပ်ပြီးတဲ့ခါကျတော့သူတို့ကိုဟိုအမားတို့လက်မှတ်ထိုးခိုင်းတာပေါ့ဗျာထိုးပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ UBDJC ရဲ့ပါလဲပါတယ်သူတို့ဆုံးဖြတ်ချက်တွေအားလည်းပဲအညာကမှာအဟိုကိုယ်စားလှယ်အနေနဲ့တက်ပြီးတော့သူတို့ရဲ့သဘောထားတွေလည်းတင်ပြနိုင်တယ်ပေါ့နော်ပါမှာပေါ့အဲ့လိုမှလက်မှတ်မထိုးဘူးဆိုရင်တော့အကယ်၍တက်ချင်တယ်ဆိုရင်သူတို့ဟိုအထူးဧည့်တယ်ဆိုတော့တာမာလိလာသူတွေတော့နည်းနည်းထူးကြမှာပေါ့ဗျာတော်တော်လည်းပဲသူတို့ရဲ့အဲလိလာသူအနေနဲ့ပဲသူတို့ကလည်းပဲနေရမှာလေဘာလို့ဆိုကိုယ်စားလှယ
ရဲ့လှုပ်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ပေါ်မေးခွန်းထုတ်စရာဖြစ်နေကြောင်းဗိုလ်မှူးချုပ်တာဖုန်းကျော်ကပြောပါတယ
်။၂၁ရာစုပင်လုံကြီးလက်ခံကျင်းပတဲ့ကျင်းပရေးကော်မတီ UPDJC ကဒါကမြန်မာတပ်မတော်မြန်မာကောင်းဆောင်ရဲ့တဘောထားအတိုင်းပဲဆောင်ရွက်နေတဲ့မြန်မာတပ်မတော်မြန်မာကောင်းဆောင်တွေကကျွန်တော်တို့ကိုငူကရဲရလဲဒီငင်းချင်းဖြစ်စင်လဲမှာပါလို့မရဘူးပြောထားတဲ့အတိုင်းပဲအခုဒီချိန်မှာလဲဒီလိုပဲဆောင်ရွက်တယ်ဆိုတော့ဒီလိုဆောင်ရွက်ချက်ကတော့ဒါမြန်မာနိုင်ငံရဲ့ဒီပြင်းစစ်မှုကိုဆက်ပြီးတော့မှဟိုပူပြောမှဆက်လိုက်ဖြစ်ပေါ်နေမယ့်အနေအထားလက္ခဏာဒီပဲလို့ကျွန်တော်မြင်တယ်ပြီးတော့အခု20ရာစုပြင်လို့ညခါကလဲဘလောက်ထိငင်းချင်းကိစ္စတွေကိုဆောင်ရွက်နိုင်မလဲဘလောက်ထိပြည်တော်စုဟိုပြီးဆောင်မဲ့ဒီပေါ်နေချက်ဒီရနိုင်မလဲဆိုတာတော်တော်မေးခွန်းထုတ်စရာအကောင်းတဲ့အခင်းကြီးပဲပူပြီးတော့ဖြစ်လာတယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ်
။ငញ្ញញရဖို့ဆိုပြီးအစိုးရက27ရာစုပင်လုံကြီးလာကံကိုထပ်မံကျင်းပဖို့ရက်နီးလာချိန်မှာပဲမြောက်ပိုင်းမဟာမိတ်ဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဘုံမှုချုပ်တာဘုံကျော်ကပြောပါတယ
်။အခုကျွန်တော်မြောက်ပိုင်းနယ်မြေမှာကျွန်တော်တို့ဒီကျွန်တော်တို့ PSL PNL ရဲ့နယ်မြေတွေတော်တော်များများကိုတော့ပြီးတော့ကိုကန့်ဒါပိုကမ်းမဆူဟိုအိုင်မှာတော့အခုတတိပြင်းနေပါတယ်ဆက်တိုက်ပဲလက်လက်ကြီးနေပြီးခံရတယ်ပြီးတော့ကချင်တွေကမှကချင်ဘက်မှာဖက်ကန်းဖက်မှာလည်းတိုက်ပွဲတွေဖြစ်နေတယ်ဆိုတော့တိုက်ပွဲတွေကတော့နေတိုင်းလိုလိုပဲဖြစ်နေတယ်အဲခက်ပြီးဖြစ်လာဖြစ်တိုးပြီးတော့ဖြစ်မဲ့လက္ခဏာတွေလည်းကျွန်တော်တွေ့နေရပါတယ
် NCA လက်မှတ်မထိုးရသေးတဲ့ UNFC တွေကလက်နက်ကန်အဖွဲ့တွေကတော့အထူးဧည့်သည်တော်အဖြစ်တက်ရောက်ဖို့ဖိတ်စာရကြပေမဲ့တချို့အဖွဲ့တွေကတော့တက်မယ်မတက်ဘူးဆိုတာကုတိမဆုံးဖြတ်နိုင်ပဲရှိနေပါတယ်ခင်ဗျာဗီအိုရဲ့စနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါတယ်ကမ္ဘာတဝန်းအင်တာနက်လူမှုကွန်ရက်တွေတနေ့တခြားရေပန်းစားလာနေတာနဲ့အမျှအင်တာနက်သုံးဆွဲသူတွေအနေနဲ့သတင်းမှန်တဲ့သတင်းမှာခွဲခြားဖို့အခက်တွေ့လာနေရပါတယ်အင်တာနက်ခေတ်မှာပုံစံသစ်နဲ့တွေ့မြင်နေလာရတဲ့သတင်းအတုအယောင်တွေရဲ့အန်ဒီယန်နဲ့ပတ်သက်လို့ VOA သတင်းတောက် James Roger Divisky ရဲ့သတင်းဆောင်မကိုရှားဖောင်ကတင်ပြมาဖြစ်ပါတယ
် The news is fake. It's all fake news. This is fake news.
American သမ္မတအဖြစ်ရွေးကောက်ခံခဲ့ရပြီးနောက်ပထမဦးဆုံးကြိမ်သတင်းစာရှင်းလင်းပွဲမှာ Donald Trump ကသတင်းအတုတွေလို့တုံ့နှုံပြောဆိုရာကသတင်းမီဒီယာလောကမှာဒီစကလုံးထွင်ကျလာတာဖြစ်ပါတယ်နောက်ပိုင်းမှာလည်းအမေရိကန်သတင်းမီဒီယာကြီးတွေဟာသတင်းတူတွေဖြန့်ချိနေတယ်ဆိုပြီးမကြာခဏထွေတဲ့လူမှုကွန်ရက်တွေကပါဆွတ်ဆွဲပြောဆိုခဲ့ပါတယ်။တကယ်တော့သတင်းမီဒီယာကြီးတွေကဖော်ပြတဲ့အကြောင်းအရာတွေဟာမှန်ကန်မှုရှိပေမဲ့လည်းလူမှုကွန်ရက်တွေမှာတော့မာယွင်းတဲ့သတင်းတွေကလည်းအကြီးအကျယ်ပြန့်နှံ့နေတာပါ။ဒါကြောင့်လေသတင်းအတုရောင်းဆိုတာဘာလဲလို့မေးစရာဖြစ်လာပါတယ်။ဥရောပနိုင်ငံတွေတစ်ခုဖြစ်တဲ့မက်ဆီဒိုနီးယားကတော့ဒီလိုသတင်းတူတွေဖန်တီးရာအချက်အချာနေရာတစ်ခုဖြစ်ပုံရပါတယ်။မက်ဆီဒိုနီးယားနိုင်ငံသားတွေဗီဇာကင်းလွတ်ခွင့်ပေးမယ့်အစီအစဉ်ကိုတမဒထရမ့်လက်မှတ်ထိုးလိုက်တဲ့ဆိုတဲ့ခေါင်းကြီးသတင်းတစ်ခုကြောင့်ဝါရှင်တန်မှာရှိတဲ့တန်ရုံအထိပါရိုက်ခတ်ခဲ့တဲ့အကြောင်းတန်အမတ်ကြီးဗက်စကိုနောင်မူစကီကပြောပါတယ်။
Unfortunately this news is not true.
ဒီသတင်းကမှန်မှန်ပါဘူး။ Washington မှာရှိတဲ့တန်ရုံကိုဒီသတင်းမှန်မှန်မှန်ဆက်မေးတဲ့ကျွန်တော်တို့နိုင်ငံသားတွေလည်းအများကြီးပါ။အခုထိတော့ဒါမှမှန်ပါဘူး။သတင်းအတုပါ။
ဂျော့ရှ်ဝါရှင်တန်တက္ကသိုလ်မီဒီယာကြောင်းညွှန်ကြားရေးမှူးဖရန်စစ်နိုကတော့သတင်းတူတွေပြန့်နှံ့လွယ်တဲ့အင်တာနက်လူမှုကွန်ရက်တွေဟာတစ်ချိန်လုံးကအိမ်သားနှင်းချင်းတွေကြားအတင်းပြောတာမျိုးနဲ့ခက်ဆစင်တူပေမဲ့ဂရဲရိုက်ခတ်မှုကတော့ကြီးမားတယ်လို့သုံးသပ်ပါတယ်
Fake news is not news someone doesn't like.
သတင်းတူရောင်းနေဆိုတာကလူမကြက်တဲ့သတင်းမျိုးတော့မဟုတ်ပါဘူး။လူတွေစိတ်ဝင်စားရုံတက်တဲ့ခက်ညံ့သတင်းမျိုးလည်းမဟုတ်ပါဘူး။သတင်းတူတွေဟာရည်ရွယ်ချက်ရှိရှိမှမမကန်လမ်းလွဲလိုက်အောင်လုပ်တဲ့သတင်းမျိုးတွေပါ
။ဒီကနေ့ခေတ်မှာသတင်းတူရောင်းတွေဟာနေရာတိုင်းမှာရှိနေတာကြောင့်အမှန်နဲ့အမှားပိုင်းခြားဖို့သုံးစွဲသူတွေမှာရောလူမှုကွန်ရက်ကုမ္ပဏီတွေမှာပါတာဝန်ရှိတယ်လို့လည်းသူကထောက်ပြပါဗျ။
Google and Facebook and social media
Google Facebook နဲ့ social media company အနေနဲ့သူတို့ကယုံကြည်စိတ်ချရတဲ့သတင်းတွေစီးဆင်းနေတဲ့ကြားကန်တစ်ခုမဟုတ်တဲ့အတွက်သတင်းတူတွေအတွက်တစုံတရာတာဝန်ရှိတယ်ဆိုတော့လက်ခံလာနေကြပါပြီ။အမုံတရားတွေလှည့်ပြားမှုတွေစီးဆင်းရနေရဖြစ်လာတယ်ဆိုရင်တစုံတရာတာဝန်ရှိပါတယ်။အခုတော့တစ်ခုခုလုပ်မယ်လို့လည်းသူတို့ကပြောနေပါပြီ
။တက်ဆိုင်ရာသတင်းမီဒီယာတွေအနေနဲ့လည်းမန်ကန်တဲ့အချက်လက်တွေပေးယုံတာမကမမှန်သတင်းတွေဖြန့်ချီနေတဲ့အရင်းအမြစ်တွေကိုဖော်ထုတ်သင့်တယ်လို့လည်းကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်ရှင
်။ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္ဂနွေညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လင်းပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်းရဲ့ website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOAS နေနေညအစီအစဉ်တွေကိုသွားရရှင်နေနားဆင်နေရတာပါအခုတော့မြန်မာတခွင်အစီအစဉ်တင်ဆက်ဖို့အလှည့်ရောက်ပါပြီမြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်းများစွာကကျွန်းသစ်အပါအဝင်တစ်တောအတွက်ပစ္စည်းတွေကိုကုန်ညံအဖြစ်တရားဝင်နည်းနဲ့ကောတရားမဝင်နည်းနဲ့ပါပြင်ပကိုတင်ပို့ရောင်းချခဲ့ပါတယ်ဒီကနေ့တစ်တော့အတွက်ပစ္စည်းတွေရဲ့အခြေအနေဟာအရင်နှစ်တွေနဲ့နှိုင်းယှဉ်ရင်ဘာတွေပြောင်းလဲနေပါပြီလဲအနာဂတ်မှာရောမြမတစ်တော့ထွက်ကုန်အလားလာဘယ်လိုရှိမလဲဆိုတာမြမတခွင့်အစီအစဉ်မှာကိုထက်အောင်ကတင်ပြထားပါတယ
်ကမ္ဘာပေါ်မှာတစ်တော့ပြောင်းတိမှုအဆိုးဝါးဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာတတိယအဆိုးဝါးဆုံးနိုင်ငံဖြစ်တာကြောင့်အခုဆိုရင်အဆိုးဝါးကောပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကပါတစ်တော့တွေပြန်လည်ဆိုင်လက်မှုအတွက်စူးစမ်းလာနေကြပါပြီ။တစ်လုံးနဲ့အလုံးရင်းတင်ပို့ရောင်းချတာတွေကို2014 AV လကဲကအဆိုးဝါးကတရားဝင်ပိတ်ပင်ခဲ့တယ်လို့အခုဆိုရင်လည်းဘကူးယူမတွင်တစ်ထုတ်လို့မှုကို10နှစ်ရဆိုင်ထားတာပါ။ပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကလည်းတစ်အချောတွေကိုများများထုတ်လုပ်ပြီးကုန်ကျန်းတွေကိုရှော့နိုင်သလားရှော့သုံးကတစ်တော့တွေမပြုံတီအောင်လုပ်ဆောင်နေကြပါတယ်။ဒါအပြင်တံပိုးကြီးကျွန်းတဲ့အပါဝင်တခြားသစ်မာမျိုးမျိုးကိုလည်းစိုက်ပြိုးလာနေကြပါပြီ။လွန်ခဲ့တဲ့9နှစ်လောက်ကလေးကကျွန်းဆိုင်လာခဲ့တဲ့ချင်းတွင်းမြေကြောင်စီမံကိန်းကုမ္ပဏီဟာအခုဆိုရင်အဲ့ဒီစိုက်ခင်းကနေရတဲ့ပင်ကျက်တွေကိုသုံးပြီးတီထွန်ဆန်းသစ်ထားတဲ့အိမ်နောက်ပရိဘောဂပစ္စည်းတွေကိုစတင်ထုတ်လုပ်နေပြီလို့ကုမ္ပဏီဥက္ကဋ္ဌဒေါ်ဆိုးယူဝေကပြောပါတယ်။
အခုဆိုလို့ရှိရင်တော့ဒီရှင်းနှစ်ပြည့်သွားတဲ့အခါမှာဒီဈာရေကပင်ကျက်တွေစပြီးတော့ဟိုထွက်ရှိလာပြီ။အရင်တော့ကတော့ဒီပင်ကျက်တွေကိုဟိုအရင်တော့ကတော့ဓာရီဒေသခံတွေထင်းဖြစ်နေပဲဟိုပေးဝယ်ပြီးတော့သုံးဆွဲလိုက်ကြတာပေါ့အခုဒါတွေကနေမှအမတို့အိမ်သုံးပစ္စည်းတွေဟိုထုတ်လုပ်ခွင့်ထုတ်လုပ်လို့ရရှိအောင်စတင်ပြီးတော့ဆန်းသက်ပြီးထုတ်လုပ်ပြီးတော့အခုအမတို့အနေနဲ့ဒီပင်ကျက်တွေကနေမှဟိုပါကေးတွေရှာရိုးတွေပါစပြီးထုတ်လုပ်တယ်ပြီးတဲ့အခါကျတော့ဟိုဟို garden furniture လိုမျိုးတွေအဲ့လိုမျိုးတွေစပြီးထုတ်လုပ်ကြည့်ပြီးတယ်
တံပိုးကြီးပြီးရွေသေးကောင်းတဲ့ကျွန်းတွေဟာလာအိုထိုင်းအိန္ဒိယနဲ့မြန်မာပြည်မှာအများဆုံးပေါက်လို့ရှိပါတယ်။အဲ့ဒီထဲမှာမှအရေးသွေးပိုင်းမှာရောအယောင်သွေးပိုင်းမှာပါမြန်မာကျွန်းတွေဟာအကောင်းဆုံးပါ။ဒါပေမဲ့လို့လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကကျွန်းတွေအပါအဝင်တစ်အမျိုးမျိုးကိုတရားမဝင်ခုတ်လဲတာတွေများခဲ့တာကြောင့်1990ဝန်းကျင်ကတနိုင်ငံလုံးအလိုက်တစ်တော့ဖုံးလွှမ်းမှု58ရာခိုင်နှုန်းအထိရှိခဲ့ရာကနေအခုဆိုရင်42ရာခိုင်နှုန်းကျော်အထိရောကျသွားခဲ့ပါပြီ။ဒါအပြင်ကျွန်းတွေရှားပါတာကြောင့်ရောဈေးပိုကြီးတဲ့အတွက်ကြောင့်မှကျွန်းအစားထိုးတစ်တွေကိုအသုံးပြုလာကြတာကိုလည်းတွေ့ရပါတယ်။မြန်မာနိုင်ငံရဲ့တစ်တောတင်ရစားတာတွေကိုရေရှည်တည်တက်အောင်ထိန်းသိမ်းစောင့်ရှောက်ဖို့နဲ့တစ်တောထွက်ပစ္စည်းတွေနဲ့ပတ်သက်လို့လူလူအနေနဲ့အသိပညာဗဟုသုတကျဲကျဲပြန့်ပြန့်ရရှိဖို့ယူရပြီးမေလ17ရက်နေ့ကနေ14ရက်နေ့အထိမြန်မာတစ်တောထွက်ပစ္စည်းပြပွဲကိုနှစ်ပေါင်း40ကျော်အတွင်းပထမဆုံးအကြိမ်ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။ဒီပွဲမှာမြန်မာတစ်တွေကတံပိုးအမြင့်ဆုံးဖြစ်တဲ့ကျွန်းတစ်နဲ့ပြုလုပ်ထားတဲ့လက်မှုပစ္စည်းတွေအပါအဝင်ကျွန်းအစားထိုးတစ်နဲ့ပြုလုပ်ထားတဲ့ ဲ့ပစ္စည်းတွေ၊တင်မွေချိန်နဲ့ဝါစတဲ့တစ်ထောထွက်ပစ္စည်းတွေကိုအသုံးပြုပြီးစမ်းသစ်တီထွန်ထားတဲ့ပစ္စည်းတွေကိုခင်းကျင်းပြသထားတာပါ။နည်းပညာသုံးပြီးကုန်ကြောထုတ်လုပ်တဲ့ဒီလိုလုပ်ငန်းကနေအလုပ်ကိုင်ခွင့်ရတွေပေါ်ပေါက်လာတယ်လို့မြန်မာနိုင်ငံတစ်ထောထွက်ပစ္စည်းအသင်းဒုဥက္ကဋ္ဌလည်းဖြစ် GD ချင်းမကုမ္ပဏီကဒါရိုက်တာလည်းဖြစ်တဲ့ဦးသိန်းချီကပြောပါရစေ
။ကျွန်တော်တို့မြန်မာပြည်မှာဆိုရင်ဒီတစ်တူတစ္ဆာကျွန်တော်ထင်းဆိုင်တယ်တင်းဆိုင်ပြည်တိတ်နေပြောရကောင်းကျွန်တော်လည်းမသိခဲ့ဘူးဒါပေမဲ့အခုဒီတစ်တို့တစ္ဆာတွေကနေပြီးတော့မှကျွန်တော်ခင်ကညာရေလှုပ်တယ်ခုနကကျွန်တော်ပြောရဒီပြည်ညာနဲ့ကတ်လိုက်တယ်လူသုံးဝစင်ကောင်းအောင်သုံးလို့ရတယ်အဲ့တော့တစ်တို့တစ္ဆာတွေကိုလည်းကျွန်တော်တန်ဖိုးမြအောင်ကျွန်တော်လုပ်နိုင်တဲ့အတွက်ကြောင့်ကျွန်တော်တို့တစ်တော့ကိုများစွာမိခိုးပြီးတော့မှကုန်ကျန်းတွေကိုများစွာထုတ်ယူသုံးဆဲတဲ့စနစ်ကိုကျွန်တော်ကျော်လွန်လာခဲ့တယ်ဒီအပြင်ကိုဒီလိုလှုပ်လာတဲ့အတွက်ကြောင့်ကျွန်တော်တို့ကအလုသမားတွေအများကြီးလိုလာလိုလာရဲဆိုကြောင်အလုသမားတွေအလုကိုင်းခွန်းလန်းနေလေပုံမရရှိလာ
လက်ရှိဆိုအပ်တဲ့လက်ထံမှာတော့ပြည်တွင်းတစ်လိုအချက်ပေါ်မှာမူတည်ပြီးတက်မှတ်နှစ်စဉ်ခုလဲခွင့်အရေးအတွက်ထက်ရှော့ခုတ်သွားဖို့စီစဉ်နေရတွေလည်းရှိပါတယ်။ဒါကြောင့်လည်းတစ်တော်ပြုံးတိမှုတွေရော့ကျသွားနိုင်လိမ့်မယ်လို့မြန်မာတစ်လုပ်ငန်းတစ်အခြေခံစက်မှုလုပ်ငန်းဌာနကလက်ထောက်အထွေထွေမန်နေဂျာဦးစွေငင်းကယုံကြည်ပါတယ်။
LEV ပေါ့နော် lock export ban လောက်လိုက်ပြီဆိုရင်တစ်ခုသူကသူ့ရဲ့သတ်မှတ်ထားတဲ့ annual allowance cut ပေါ့ ACC နဲ့ပဲကျွန်တော်တို့ထုတ်တဲ့ခါကြတော့နောက်ပိုင်းကိုတစ်တော့ပြန်ဆိုင်တဲ့ဆိုင်ခင်းနေလဲကျွန်တော်တို့ရှိတဲ့ခါကြတော့တစ်တော့နောက်ပိုင်းညတော့သိပ်ပြီးတော့ပြုံးစရာမလိုဘူးပြန်ပြီးတော့ပဲ recovery ဖြစ်ဖို့ပဲရှိပါတယ်
တတော်တဲ့ပစ္စည်းတွေမှာအပါအဝင်ဖြစ်တဲ့ဂျိန်ဝါနဲ့ဗီရာတို့ကိုအရင်တုန်းကတော့မြန်မာနိုင်ငံမှာစနစ်တကျမတုံးခဲ့ကြသလိုအစိုးရကလည်းဒီပစ္စည်းတွေကိုအားပေးမှုနေခဲ့တယ်လို့လုပ်ငန်းရှင်တချို့ကပြောပါတယ်။ဒါကြောင့်လဲဆက်ယုံအလုပ်ယုံတွေပိတ်ခဲ့ရတယ်လို့ကျွမ်းကျင်လုပ်သားရှားပါမှုတံကိုလည်းရင်ဆိုင်နေရတယ်လို့ဂျိန်နဲ့ဝါလုပ်ငန်းအသင်းဥက္ကဋ္ဌဦးကျော်သူကပြောပါတယ်
။ကျွန်တော်တို့ဂျိန်တို့ဝါတို့လုပ်ငန်းမှာလည်းနောက်ဆုံးဂျိန်ခုတ်တဲ့ဝါခုတ်တဲ့လုပ်သားအစဟိုမှာထန်းမင်တက်တဲ့လုပ်သားရှားပါသွားတယ်လို့ပေါ့နော်အဲ့လိုမျိုးကျွန်တော်ရှိမှလည်းရှားပါလာတယ်။နောက်တခါဒီကျိန်ဝါထိုးတဲ့လက်မှုပညာရှင်တွေပေါ့။ချိုးရအတက်ကြီးကုန်ပြီမလုပ်တော့ဘူး။အချို့လူငယ်တွေကလည်းထဲချုပ်ကြောင်းကုန်တယ်။အခြား industry တွေကိုကြောင်းကုန်တယ်။အဲ့ဒါကြောင့်မလို့ကျွန်တော်တို့မှပြန်ပြီးတော့ develop ပြန်လုပ်ယူရမယ့်အပိုင်းတွေအများကြီးတွေ့ပါသွားရှိပါတော့
။အစိုးရကတစ်တော်တွေမပြုံးတီးဖို့မြေကွက်လက်တွေမှာတစ်ပြန်လဲဆိုင်ပြို့ဖို့အားပေးမှုတွေရှိပေမဲ့လို့တစ်ဖက်မှာလည်းတစ်ခိုးထုတ်မှုတွေကရှိနေသေးပါ။နှစ်စဉ်လိုလိုတစ်တန်ချိန်တောင်းနေချီပြီးအိန္ဒိယတရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတို့ကိုတရားမဝင်တင်ပို့ရောင်းချနေရတယ်ကိုဖွင့်ချထားတဲ့အစီရင်ခံစာတွေလည်းရှိပါတယ်။ဒီလိုကိစ္စရပ်တွေမဖြစ်ရလေအောင်ဒီပါနိုင်ငံတွေအနေနဲ့မြန်မာပြည်ရဲ့တရားဝင်တစ်တွေကိုဝယ်ယူသုံးစွဲကြဖို့ဦးသိန်းချီကတိုက်တွန်းပါတယ်
။ကျွန်တော်တို့ဒေသတွင်းနိုင်ငံကိုတကယ်ဒီဟာကိုကုန်တွယ်မှုလုပ်နေတဲ့ EU နိုင်ငံတွေကိုကျွန်တော်တို့ပူးပေါင်းပြီးတော့မှဆောင်ရွက်စီခြင်းပါတယ်။ဒီဟာတွေကတရားမဝင်တစ်တွေဖြစ်ရတာနဲ့ကိုကျွန်တော်တို့ဒီ EU ကနေပြီးတော့မှဝယ်ယူမသုံးစွဲဘဲနဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတရားဝင်ထုတ်လုပ်တဲ့တစ်တွေကိုဒါလည်းဟိုဝယ်ယူသုံးစွဲမယ်ဆိုခဲ့ရင်ကျွန်တော်တို့ဒီဟာလည်းတစ်ဖက်တစ်လမ်းကကျွန်တော်အထောက်ပံ့အများကြီးဖြစ်မှာပါ
။မြန်မာတစ်တော်ထွက်ပစ္စည်းတွေရဲ့အနာဂတ်အလားလာနဲ့ပတ်သက်လို့တော့ဒေါ်ဆိုးယူဝေကအခုလိုမြင်ပါတယ်
သူများစီမှာကြတော့တစ်အတူအစလေးရမှာအစသေးသေးလေးရမှာအစတံမိုးထားပြီးတော့ဒါလေးကိုဟိုဇွန်လေးပဲရရဘီလေးပဲရရဟိုဟိုဘာလေးပဲရရပေါ့နော်အဲ့လိုတံမိုးထားပြီးတော့ထုတ်လုပ်တယ်ဒါအောင်လဲသူတို့တကယ်ကိုအဆင့်တန်းမိမိရေသွေးကောင်းကောင်းထုတ်လုပ်နိုင်အောင်လို့သူတို့မှနည်းပညာလည်းရှိတယ်ဆိုတော့အခုနောက်ပိုင်းတော့ဒီကလုပ်ငန်းရှင်တွေကလည်းအဲ့လိုမျိုးတွေလေးလာလာပြီးလေးလာလာပြီးတော့တယောက်တည်းဟိုဒီဟာကိုရင်းနှီးမြှုပ်နှံမှုမနိုင်အောင်မှဖက်ဆက်လုပ်တာတွေဟိုဟိုဘက်ကနေပညာရှင်တွေဆီကနေလေးလာတာတွေလုပ်လာပြီးဆိုတော့ဟိုနောက်ထပ်တော့ဒီကဏ္ဍကပို့ပြီးတော့မှကောင်းလာပြီးတော့ဟိုအရင်တုန်းကတစ်ထုတ်ခဲ့တဲ့ဝင်ငွေမျိုးမဟုတ်တာတောင်မှအခုပြိဘောကတင်ဖို့ရောင်းချထုတ်လို့ရောင်းချတဲ့ဝင်ငွေတွေပို့ပြီးတိုးတက်လာမယ်လို့တော့မျှော်လင့်ပါတယ်ရှင
်အခုတော့တစ်အကျန်းတဲ့အနေငယ်ကတော့အတုံးပြူပြီးကြီးချွန်းစမ်းတစ်ခါကုန်ကြောပစ္စည်းတော်တော်များများကိုထုတ်လုပ်လာနေကြပါပြီဒါကြောင့်လည်းရင်းနှစ်တစ်ခါတည်းဆိုင်ရင်တစ်တော်ပြုံးပြီးမှုဂျန်ကိုဆွချသွားနိုင်လိမ့်မယ်လို့အစိုးရကတော့ပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကပါမျှော်လင့်နေကြတာပါနောက်တစ်ချိန်မှာအစီအသေးကောင်းကောင်းနဲ့မြန်မာတစ်တော်ထွက်ကုန်ကြောပစ္စည်းတော်တော်များများကို Made in Myanmar မြန်မာပြည်မှာပြုလုပ်ပြီးဆိုတဲ့သတိကနေပြီးနိုင်ငံတကာဈေးကွက်ကိုအများများတင်ဖို့နိုင်ဖို့အတွက်လည်းလိုလားနေကြပါရဲ့ခင်ဗျာကျွန်တော်ထောက်ပါခင်ဗျာ
ပြည်ဝင်တော့ကူထက်အောင်တင်ပြတဲ့မြန်မာတခွင်အပတ်စဉ်ကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOE ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေကို burmese.voenews.com internet ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့စနေနေ့ညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းနံပါတ်25 kilohertz 11965လိုင်းနံပါတ်32 kilohertz 633တို့ညလိုင်းနံပါတ်51 kilohertz 5885နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုတော့စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီ။ထုတ်လုပ်သူမတ်ဆုမွန်နဲ့အတူမအေးတန်နာကျော်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကကျေဇူးပါတယ်။ဒီတစ်ပတ်ဆွေးနွေးမဲအကြောင်းအရာကတော့ဒီခစ်တက်ပိုးလမ်းမကြီးစီမံကိန်းနဲ့မြန်မာနိုင်ငံနေရည်ပေါ်မှာရိုက်ခတ်မှုဖြစ်ပါလေ။ဒီနိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့21ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလည်းပါဝင်ပြီးတော့အထူးသဖြင့်ပြည်ပခါတွေရှိတဲ့ရှမ်းပြည်မြောက်ပိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်တွေမှာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်တန်းသွားမဲ့ဒေသတွေထဲမှာပါပါရင်။ဒါကြောင့်မို့21ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်လက်ရှိဖြစ်နေတဲ့မြန်မာနိုင်ငံရေးအခြေအနေမှာဘယ်လိုများသက်ရောက်မှုရှိမလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ပင်နိုင်ဆွေးနွေးကြမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။ပင်နိုင်ဆွေးနွေးကြမဲ့သူတွေထဲမှာတော့ဦးအောင်မိုးစောလူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်။ဦးအောင်မိုးစောကြားရပါလားရှင
်။ဟုတ်ကဲ့ကြားပါပါ။
ဟုတ်ကဲ့မင်္ဂလာပါ။နောက်တယောက်ဖိတ်ခေါ်ထားတဲ့သူကတော့ဒီတရုတ်မြန်မာရေးလေးလာအုံသက်သူတရုတ်နိုင်ငံအခြေဆိုင်ဒေါက်တာလှကျော်စောပဲဖြစ်ပါတယ်။မင်္ဂလာပါအင်တီ
။ဟုတ်ကဲ့
Now မြန်မာနိုင်ငံရေးလေးလာသုံးသက်သူနောက်တစ်ယောက်ကိုလည်းဖိတ်ခေါ်ထားပါတယ်သူကနိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ပြီးတော့တကောင်းနိုင်ငံရေးလေးလာမှုအဖွဲ့ရဲ့ဗဟုအဖွဲ့ဝင်ဦးကျော်စွာဆွေဖြစ်ပါတယ်ကိုကျော်စွာကြားရပါလား
ဟုတ်ကဲ့ပါကြားပါတယ်အ
ဲ live ဝင်ရောက်ပြီးတော့ဆွေးနွေးမဲ့သူတွေလည်းလေလိုင်းပေါ်ရောက်နေတယ်လို့ဒီတစ်ခေါက်တော့ဟိုစာရီနဲ့ရေးပြီးတော့ဆွေးနွေးကြမဲ့သူတွေလည်းတော်တော်များလို့စာရီကိုလည်းအတက်နိုင်ဆုံးဖတ်ကြားပြီးတော့ဒီပင်နိုင်ဆွေးနွေးတဲ့သူတွေကိုမေးမြန်းပေးသွားမှာဖြစ်ပါတယ်အော်ဒီပထမဦးဆုံးတော့ဒီ OVOR ဒီခစ်တက်ပိုးလမ်းမကြီးတိဆောက်တဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဒီအကြံပြင်းကိုမေးစင်တာပါဒီစီမံကိန်းထဲမှာ corridor ကြီးဆိုပြီးတော့ဇုံတွေခွဲထားတာအဲဇုံတစ်ခုထဲမှာမြန်မာနိုင်ငံပါဝင်နေတာဖြစ်ပါရဲ့ဒီတော့ဟိုခစ်တက်ပိုးလမ်းမကြီးနဲ့ပတ်သက်ပြီးတော့ anti ဒေါက်တာဒေါ်လာကျော်စိုးပဲမေးချင်ပါတယ်ဒီခစ်တက်ပိုးလမ်းမကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့အကြံပြင်းလေးနည်းနည်းလေးရှင်းပြပေးပါမြန်မာနိုင်ငံကဘယ်လိုကဏ္ဍကနေပါဝင်တာပါလဲရှင
်ဒီကဒီခက်ဆက်ပိုးလမ်းမကြီးကိုလောက်တာသူ့မှာရွေချက်တွေအများကြီးရှိပါတယ်နိုင်ငံရေးရွေချက်စီးပွားရေးရွေချက်ပေါ့ဗျာစီးပွားရေးရွေချက်ကတော့သူ့မှာရှိနေတဲ့ကုန်ပစ္စည်းတွေပူရှမ်းလာမှုသူ့မှာရှိနေတဲ့ငွေအရင်းနှီးတွေစုပုံလာမှုဒါတွေကိုတခြားနိုင်ငံတွေကိုတင်ပို့ချင်တာအဲသူ့ရဲ့ချမ်းနောက်တစ်ခုကလည်းသူ့နိုင်ငံရဲ့ချမ်းသာကြွယ်ဝလာမှုကိုကျန်တဲ့နိုင်ငံတွေကိုမျှဝေပေးချင်တာဒီဟာတွေအောက်မှာသူဒီဥစ္စာဒါစီးပွားရေးရည်မှန်းချက်ပေါ့အဲဒုတိယနိုင်ငံရေးရည်မှန်းချက်ကတော့သူကဒီကမ္ဘာနိုင်ငံတကာစီးပွားရေးစနစ်နိုင်ငံတကာနိုင်ငံရေးစနစ်တွေကိုပြောင်းလဲဖို့လိုလာပြီဆိုပြီးတော့ဒါအပြောင်းလဲလုပ်ချင်တဲ့သဘောပါပဲအဲ့တော့အရင်တော့ဒုတိယကမ္ဘာစစ်ပြီးကလေးကကမ္ဘာနိုင်ငံရေးကမ္ဘာစီးပွားရေးကိုအနောက်နိုင်ငံအရင်းရှင်နိုင်ငံများကကြီးစိုးလွှမ်းမိုးလာတာနေပြီးတော့နိုင်ငံတကာပါဝင်တဲ့နိုင်ငံတကာကနိုင်ငံစုံကဝင်ရောက်ပြောဆို권ရှိတဲ့နိုင်ငံရေးစနစ်တရပေါ့အဓိကကတော့သူကကုလသမဂ္ဂပေါ့အခန်းကိုပုံမဖွင့်ဖြိုးစေခြင်းပြီးတော့အဲ့ဒီအောက်မှာနိုင်ငံစုံပါတဲ့ multilateralism ပေါ့အဲ့ဒီဟာကိုတင်ကျင်းလာတာပါပါတယ်အဲ့တော့ခုနပြောတဲ့ဟိုလမ်းမတွေမှာ corridor တွေမှာဆိုတာတကယ်တော့ပိုးလမ်းမဆိုတာသူကအတွေးခေါ်အယူဆတည်းရပဲဖြစ်တယ်လမ်းမကြီးပဲမဟုတ်ဘူးယထာလမ်းပါမယ်မိကားလမ်းပါမယ်နော်လိန်မြန်လမ်းတွေပါမယ်နောက် fiber တွေဆက်သွယ်တာပါမယ်ရေနံ pipeline တွေပါမယ်အဲ့ဒါတွေကိုအဲ့ဒီရပ်ွက်တစ်ခုလုံးမှာသူကကွန်ရက်ကြီးတစ်ခုလုံးဖြစ်အောင်လုပ်ပါအဲ့တော့ဗမာနိုင်ငံကတရုတ်နိုင်ငံအတွက်အမှန်အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနေနမိတ် main kilometer bang thong ne chi pi lo sat sat ni da phit de sat sat ni de niya de a mya su a phin le tu a ma ti ngain ne no lu myo su ho ba le hlauk sha hmu de chi ni de le na kan hlauk sha hmu de chi ni de de ga de phit do di kaisa o tu a tor tor a yee pe ba de a lo sa ka de ga tu a di a lout da ko a Yoga, Yiman Jeka, Yin Yanzo, Pumpu to day. Yin Yanzo, Pumpu to day is a chica, a Yusaga, the Kabaji Woma, Shizamia, a Yem, Piesi, Piesiari, Alungu. The Amyata saw Quay women swing, Kabalu, Uye, who chopilia, Bobya, Majagi, Conubilia, Pim, Eddie Ludi, Alungu, Sana Yaka, Long Long Nine Days, with a chica, Moani, to what the Amyata saw, she was Sazara. အဲ့တော့ဒီစက်မဲ့ဖြစ်ပွားနေတာကလေတရားမျှတမှုရှိလို့ဥမာပမာပြပြည်ရင်းဆက်ဆိုရင်လေလူမျိုးစုတွေဟာအဲလူမျိုးကြီးဖြစ်တဲ့ပမာလူမျိုးတွေကသူတို့ရှိမှရှိတဲ့တရားစာတာတွေကိုခွဲဝေတဲ့အခါမှာသူတို့ရတဲ့ရထိုက်တဲ့အကျိုးမြတ်တွေကိုမရရှိဘူးဆိုတဲ့အခြေခံအောက်မှာဒါတွေဖြစ်နေတာဖြစ်တော့ဒီတရားမျှတမှုရှိရေးအတွက်သူကဝင်ပြီးဆောင်ရွက်မဲ့
တဘောရှိပါတယ်။ဒါကြောင့်မို့2500လောက်တဲ့အတူပြောနေပါပြီပမာပြည်ရဲ့ပြည်ရင်းစက်ကိုဘေးကဆေးနာရှိတဲ့နိုင်ငံများကလက်အမှုရှိဝင်ရောက်ပြီးဖြန့်ပြေးပေးစံတယ်လို့ပြောနေတာ။အဲ့ဒီဟာတွေအားလုံးရဲ့ဖို့ပြချက်ပါပဲပိုလမ်းပါဆိုတာ။ဟုတ်ကဲ့ပါအန်တီပြောပြတာကျေးဇူးတင်ပါတယ်အန်တီ။နောက်ပိုင်းမှာထပ်ပြောမေးပါမယ်။အဲ့တော့အန်တီကဒီမှာဟိုညတာစွာနေထိုင်ရေးလို့ပြောသွားတဲ့အတွက်ကြောင
ချင်းရခိုင်ကြောက်ဖြူအဲ့ဒီရောက်ကြောက်ဖြူမှာဆိုရင်လည်း2012ခုနှစ်တုန်းကပြည်ပခါရဖြစ်ခဲ့တဲ့နေရာလည်းဖြစ်တော့မြန်မာနိုင်ငံကအခုလိုမျိုးခေတ်သစ်ပိုလမ်းမစီမံကိန်းပါဝင်မှုမူပေါင်းကိုလည်းလက်မှတ်ထိုးပြီးသွားပြီအခုလိုအခြေအနေမှာဒီစီမံကိန်းမှာပါဝင်မှုအတွက်မြန်မာနိုင်ငံကအတင့်ဖြစ်ပါလားဘယ်လိုထင်ပါလဲရှင့်
ကျွန်တော်ထင်တယ်ကျွန်တော်နိုင်ငံမှာပထမဆုံးနိုင်ငံရေးရဒီခြေကိုတော့ငြိမ်းချမ်းရေးရဖို့ကအတော်ကြီးကြီးတယ်ပြောချင်ပါတယ်အဲဒီအခြေအနေရှိမှလည်းပဲကျွန်တော်တိုင်းပြည်ရဲ့ကွန်ပျူတာတည်းကြီးကိုကျွန်တော်အသေးစားအောင်ဆိုင်နိုင်မှာဖြစ်တယ်ဒီတရုတ်ဘူတာကစ်စ်ပိုလာမှစီမံကိန်းကိုမပြောနဲ့တရုတ်နိုင်ငံအနေနဲ့ဆိုရင်တောင်မှကျွန်တော်တိုင်းပြည်ရဲ့ကွန်ပျူတာတပ်မှုတရုတ်နိုင်ငံအတော်လိုအပ်တာဖြစ်တယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြောချင်ပါတယ်နောက်တစ်ခုကဒုတိယတစ်ချက်ကပေါ့နော်ခုလိုဒီကစ်စ်ပိုလန်မှာဒီမှချက်ကလည်းပဲကျွန်တော်တိုင်းပြည်ရဲ့ကွန်ပျူတာတပ်ကြီးအတွက်ဆိုလို့ရှိရင်ကျွန်တော်ရင်းလို့မရတဲ့ဒီမှချက်တစ်ခုဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်ဆိုတော့ဒီအခြေအနေမှာကျွန်တော်ပူးပေါင်းပါဝင်ဖို့တောင်းရဖို့ဆိုလို့ရှိရင်ကျွန်တော်တိုင်းပြည်ရဲ့နိုင်ငံရေးအတွက်ကောင်းမှုပို့လို့လိမ့်မယ်ကျွန်တော်တိုင်းပြည်ကငြိမ်းချမ်းသာစီပီပီဖြစ်ဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့လုံလိုက်လို့ယူဆတယ်ဒါကြောင့်လည်းပဲတရုတ်နိုင်ငံအပါအဝင်ဒီအခြားအိန္ဒိယနိုင်ငံတွေကကျွန်တော်နိုင်ငံဒီနေ့ဒီဒီပြည်ရင်းစစ်ကိုရပ်တည်ရေးကိစ္စကျွန်တော်နိုင်ငံငြိမ်းချမ်းရေးကိစ္စတွေကိုတော်တော်တွန်းအားပေးပြီးတော့တောင်းရနေတာဖြစ်တယ်လို့ကျွန်တော်အဲ့လိုယူဆပါတယ်
ဟုတ်ကဲ့အခုအကိုအောင်မိုးစောပြောသွားတယ်လို့မျိုးမြန်မာနိုင်ငံရဲ့ဒီဟိုအတွင်ကူးပြောင်းရေးအတွက်တရုတ်ရဲ့အကူအညီတွေအများကြီးလိုအပ်တယ်ဆိုတော့ဒီမှာကိုကျော်စွာဆိုရင်ဝေးကြည့်ပါလေရှင်တရုတ်နဲ့ပတ်သက်ပြီးတော့ဒီကျမတို့အရင်ဒေါအောင်ဆန်းစုကြည်မတက်ခင်ဦးသိန်းစိန်အဆိုရလက်ထက်တုန်းကတရုတ်နဲ့နည်းနည်းလေးခက်ခွန်ခွာအနေထားကြီးဖြစ်ခဲ့တာမျိုးရှိပြီးတော့နောက်ပိုင်းမှာတော့လည်းတရုတ်ကိုပြန်ပြီးတော့ရင်းနှီးဆက်ဆံမှုတွေတွေ့လာရပါတယ်ဆိုတော့အခုလက်ရှိအဆိုရဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အဆိုရအနေနဲ့တရုတ်နဲ့ပတ်သက်ပြီးတော့ရည်တည်ချက်ဘယ်လိုသဘောထားရှိပါလဲရှင်သုံးသပ်ပေးပါ။
ဟုတ်ကဲ့ခင်ဗျာဒီကျွန်တော်အမြင်ကတော့ပေါ့နော်ဒီအခုဆိုတော့ဒီပြီးခဲ့တဲ့ပထမဆုံးအကြိမ်ဘိုးလမ်းမနဲ့ပတ်သက်ပြီးတော့မှလုပ်တဲ့ summit ကိုလည်းကျွန်တော်ဒီနိုင်ငံတော်အတိုင်းအတာကိုယ်တိုင်ကိုသွားပြီးတက်တာတွေ့ရတယ်ပေါ့နော်။အဲ့တော့အဲ့ဒီအပေါ်မှာတော့ဒီမြန်မာနိုင်ငံရဲ့အဖြေအားအဲ့မှာပါထားတဲ့သဘောလို့ကျွန်တော်တို့မြင်တွေ့ရတယ်ပေါ့နော်။အဲ့တော့ဒီမြန်မာနိုင်ငံအနေနဲ့ကတော့ကျွန်တော်မြင်လာကဒီပူးပေါင်းဆောင်ရွက်မှုကိုပြုဖို့ဟိုတုံ့ပြန်ထားပုံရပါတယ်။နောက်တစ်ခုကတော့ဒီဘယ်လိုရှိကြလဲဆိုတော့ဆက်ဆက်မှုရပါတော့ဆိုတော့ကျွန်တော်ဒီပိုလမနဲ့ပတ်သက်ပြီးတော့မှဒီအကျိုးခံစားခွင့်ပေါ့နော်ဒီတိဆက်မဲ့နေရာတွေကကျွန်တော်တို့နိုင်ငံအတွင်းမှာဆိုလို့ရှိရင်ဒီလက်ရှိပေါ့နော်ဒီပြည်ပုခတ်ဒီနည်းဖြစ်နေသေးတဲ့ဒီနေရာရှိတဲ့နေရာတွေပါနေတာကိုတွေ့ရပါတယ်ဒီလိုပဲပေါ့နော်ကျွန်တော်ဒီပြီးခဲ့တဲ့ဒီလပိုင်းနေမှာပေါ့ကျွန်တော်ဒီတိုင်းနေမှာဆိုလို့ရှိရင်တော့အရေးကြီးတဲ့ဒီလက်နက်ကင်ဒီတော်လိုင်းအင်အားစုတွေဖြစ်တဲ့ပေါ့နော်ဒီမြောက်ပိုင်းကဒီဝါဥဆောင်နေပေါ့နော်ဒီအဖွဲ့ကြီးကနေပြီးတော့မှ through the Abjangina Jebono, the nation be no less one year and see Lanyonga Guromabano through alternative or Tenaja and Nepo, the Tolar Tina de Mazulusian, eh? The Kulama Nepata Guroma, Bolojo, China is a chatu, seven popular or three of us. The Kisangabono, the general, the Janet, we are Maguam, the Lamanji Garo, Tata Shilime, Tudo, the Bulama Simani Nepata Guromanga, Nina Yuro, the Zongiabono, the
Yazumu, Tubiola Nanji, Yabine Zadita, Ochamunia Pilananji, Teotui, Lomumu, Yapiala Nanji, Sainetu, Luacha di Garo, Kaimare, Lumu, Nezaia Ubi Michigan, Ye Champions on it, Yea Lomu Michigan, Lodma Ubi, Kaimamu Michiginetu, Luaga Nepanji, Nia Paisamu Ubi, Piatan Counter Ponani, Michiviari, Sari, the Pipare, Mugu, Lenet Kotupoe, a Tompula Nekema, Nane Chocha Anago.
ที่บ้านมันแค่ไหนงาจะยังนุ่งจับยืนยิ้มอยู่นะมูมาเป็นนั่นลูกพอช่วยกันมูเลยงาจะยังนุ่งที่ชอบชาติมาจากเจ้าพี่ว่าไปกันยังถ้ากูจำไม่ได้เจ้าพี่เปล่าวิญญาณสุนีรับที่ไปแต่เสียเทมาไปตุลุคัสเซนเซนสุนีรับเลยตอนนั้นเจ้าพี่สาวที่ไปกูยังวิ่งเอาพัจจัยไปว่ากูเต้นทุ่มยิ้มที่ไปเลยหูไปเลยตุสากันรอที่คิดจะบูรณาการสิ่งมันเกี่ยมมาเนี่ยมาป่าวินาว่ามีเอาเสียว่าเที่ยวจีก้า ตัวเจ้ากูเสียชีวิตเลยสมัยเมื่อเจ้ากูยี่บ้าตัวตัวตัวมาสุรอ่ะก็งั้นก็ตัวลูกยาวเมื่อแล้วเนี่ยการแต่งหน้าอพยพเรียดีก้าวิ่งไปพี่เด็กเป็นลูกงั้นกูเที่ยวเนี่ยงานอะไรเป็ดเต็มหัวกระโหลกปูวีเจ้าวิ่งอ่ะจีลาบีเนี่ยมันยืนยันอยู่รอสุ่ยมีดารอมันมาเบ็ด
ที่มาอันที่ดอดาวดาวล่าจอจอเมจิมาเลยเช่นที่มาตู้พี่ตัวอะไรที่เป็นลงงานอ่ะที่อยู่ในงานอะไรเป้าหมายเป็นแต่มุจิลาพี่รอเนี่ยยังอยู่เลยที่ไกลไหมจู่ใจมุ่ยมีอะไรไหมสุดพี่รอลาวาเลยที่เกี่ยวกับอันที่เป็นลมเยี่ยมาเลยอันนี้เป็นเกี่ยวกับอะไรเป็นเกี่ยวกับอะไรผมบอกมุ่ยจะเสียว่ากี่สาขาจะมาเราประมาณปีเนี่ยมาเดียวกี่อะไรตัวเราอยู่แบบนั้นจีบอะไรโอ้ลงเอเร่ต้นเนี่ยคนละกับเวชีพี่เลยกวนตงสุดอ่ะโอ้ยวาร ပြည်သူလူထုကိုအရင်ပူအောင်ဆောင်ရွက်မှုဒါအပြင်သတင်းတွေဖလဲတဲ့ကိစ္စဘာညာအကုန်လုံးပဲဆောင်လုပ်နေတာဖြစ်တယ်အဲ့တော့အဓိကကျမတို့ကျမတို့အဲ့ဒီနေဆက်တချောင်းမှာညဉ့်ညမ်းရေးသိချာရဖို့လိုတယ်ဒုတိယအချက်ကကျမတို့ဗမာပြည်ရဲ့ဒီစနစ်ပေါ့နော်အစိုးရစနစ်ဟာပြည်သူလူထု ကြည့်ရွေးချယ်ရတဲ့ဒီမိုကရေစီစနစ်ခိုင်မာဖို့လိုတယ်ပြည်သူလူထုအကျိုးဥထိတ်ထားတဲ့အစိုးရသာတည့်ရင်သိပြဿနာမရှိဘူးဒီလိုမဟုတ်ဘဲနဲ့ရသမျှကိုယ်ဤထဲချဲတဲ့အစိုးရမျိုးဆိုရင်တော့ဒီကိစ္စဘယ်လုံးမှကောင်းကျိုးဖြစ်မှာမဟုတ်ဘူးလူထုအတွက်အဲ့တော့ဒီဗမာပြည်ရဲ့အစိုးရကိုလူအကိုလူချင်းတဲ့အစိုးရမျိုးကိုကိုရဖို့အဲဒီမိုကရေစီစနစ်ခိုင်မာဖို့တရားဥပဒေ မှုရေးရှိဖို့ဒီဟာပဲကျမတို့တိုင်းပြည်အတွက်လုပ်တယ်တရုတ်ပြည်ဘက်ကလည်းဒီဟာနဲ့ပတ်သက်လို့တော်တော်ကြီးကြီးမားမားလုပ်ပါတယ်ဒါကြောင့်ဒါတိတ်တော့ပူစရာမရှိဘူးသို့တော်လည်းသူပူပင်တာတွေကဟိုပူပင်သင့်ပါတယ်ဖြစ်နိုင်တယ်လားလားတွေလည်းရှိပါတယ်
ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ဒီတော့ရှင်နှစ်ယောက်ဆွေးနွေးသွားတဲ့အချိန်မှာဒီနေဆက်ဒေတာတွေကကိုကျိုးစည်းပွားအတွက်ဆစ်ဖြစ်လာနိုင်တယ်နောက်ပြီးတော့မြောက်ပိုင်းနေဆက်ဒေတာအုပ်ချုပ်မှုနှစ်ရက်ဖြစ်လာနိုင်တယ်လို့ပြောထားတယ်လို့နောက်တစ်ယောက်ကတော့မြမငင်းငင်းရေးအတွက်ဒီပိုးလမ်းမကြီးစီမံကိန်းကစိုးရိမ်စရာဖြစ်မလားလို့ပြောလာပါတယ်ဟုတ်ကဲ့ကိုအောင်မိုးစောအမေးစင်ပါတယ်ဒီပိုးလမ်းမကြီးစီမံကိန်းကငင်းငင်းရေးအတွက်တောင်မှအထောက်အကူဖြစ်နိုင်တာမဟုတ်ဘူးလားရှင်
ကျွန်တော်ကတော့အဓိကငင်းငင်းရေးအတွက်ကပိုးလမ်းမကလည်းအထောက်အကူဖြစ်နိုင်ပါတယ်ခုနလိုအိန္ဒိယတရုတ်နိုင်ငံအနေနဲ့ကလည်းတဘလူနိုင်ငံကြီးဖြစ်တဲ့တကယ်တမ်းပြောမလို့ကမ္ဘာအင်အားကြီးနိုင်ငံအဆင့်ကိုတက်လှမ်းနေတဲ့နိုင်ငံဖြစ်တဲ့ဒီနိုင်ငံတို့နိုင်ငံမျိုးကကျွန်တော်တို့နိုင်ငံမှာငင်းငင်းရေးလိုချင်တာငင်းငင်းရေးကိုဖြစ်စေချင်တာအပြည့်အဝမှုရှိလို့ချင်တာအမှန်ပါပဲအဲ့လိုပဲကျွန်တော်တို့ယူဆတယ်ဒါပေမဲ့ကြပြိုင်နဲ့တည်းမှာကျွန်တော်တိုင်းပြည်ငင်းငင်းဖို့ကိစ္စကကျွန်တော်တိုင်းပြည်ထဲမှာရှိတဲ့လူတွေကအဓိကဖြစ်တယ်လို့ကျွန်တော်ပြောချင်တယ်။ဒီနေ့ဖြစ်နေတဲ့စိတ်ဓာတ်တွေအကုန်လုံးကပြောခါတွေပါတယ်ဆိုတာကကျွန်တော်မှတကယ်တမ်းပြောကျွန်တော်မှအညီရှိလို့ယဉ်အောင်လာလို့ပဲကျွန်တော်ပြောချင်တယ်။ကျွန်တော်တိုင်းပြည်ထဲမှာရှိတဲ့ဒီနေ့အာဏာရနိုင်ငံရေးပါတီပဲဖြစ်ဖြစ်တပ်မတော်ပဲဖြစ်ဖြစ်နိုင်ငံရေးအင်အားစုတွေကပဲဖြစ်ဖြစ်အမှန်တကယ်ငြိမ်းချမ်းရေးကိုစစ်စစ်မှန်မှန်လိုချင်တဲ့နေဆက်ဒေသမှာဖြစ်နေတဲ့ပြဿနာတွေကိုတကယ်ငြိမ်းချမ်းကျင်တယ်တိုင်းမှာတရားဥပဒေစိုးမိုးရေးကိုတကယ်ရကျင်တယ်ဆိုရင်ကျွန်တော်တို့တကယ်လုပ်ဖို့ပဲလိုတယ်။ဟောကျွန်တော်တို့တကယ်လုပ်မယ်ဆိုလို့ရှိရင်ဘာပဲပြောဒီပတ်ဝန်းကျင်နိုင်ငံတွေဆိုတာကအကူအညီပေးတဲ့အဆင့်ထောက်ခံတဲ့အဆင့်အဲ့ဒီအဆင့်ပဲရှိရလို့ကျွန်တော်ပြောချင်တယ်။နော်ဒီပိုးလမ်းမကြီးစီမံကိန်းအောင်မြင်ဖို့အတွက်ပဲဖြစ်ဖြစ်ကျွန်တော်တို့ဒီကြာပိုးပေါင်းဆောင်ရွက်နိုင်ဖို့ပဲဖြစ်ဖြစ်ကျွန်တော်တို့တိုင်းပြည်ကွန်ပျူတာတက်ဖို့ပဲဖြစ်ဖြစ်ငင်းငင်းလိုအပ်တယ်ဒေသတွေကရင်မှစစ်မဖြစ်ဖို့လိုအပ်တယ်ဆိုတော့ကျွန်တော်အလုံးလက်ခံကြတယ်အဲ့တော့တက်ဆိုင်တဲ့ကျွန်တော်တို့ကပြည်ပြည်ချာချာဒီဇိုင်းမှမှပြည်ပြည်ချာချာဆန္ဒရှိဖို့လိုတယ်လို့ကျွန်တော်အဲ့လားပဲကျွန်တော်တို့အဲ့လိုပဲယူဆတယ်ဗျ
ဟုတ်ကဲ့ကိုယ်တိုင်လုံးမှရမယ်ပေါ့လေဟုတ်ကဲ့ဟိုအခုဟိုစာလေးလိုင်းမှာရောက်နေတဲ့ဒီပါဝင်ဆွေးနွေးဖို့လဲစောင့်နေကြတဲ့ဒီပါဝင်ဆွေးနွေးကျင်တဲ့သူတွေကိုဖိတ်ခေါ်ကြပါတယ်ပထမဦးဆုံးဦးအောင်ကျော်တန်းကိုဖိတ်ခေါ်ကြပါတယ်ရှင်သူကတော့ကြောက်ဖြူထူစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီတွဲဖွဲ့အတွင်းရေးမှုဖြစ်နေလဲတာဝန်ထမ်းခဲ့ဘူးသူပါအခုလောလောဆယ်မှာလဲဒီကော်မတီထဲမှာပါနေသေးသူဖြစ်ပါတယ်ဦးအောင်ကျော်တန်းကြားရပါလားရှင်
ကြားပါတယ်ခင်ဗျ
ာ Okay ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ပင်နိုင်ဆွေးနွေးတဲ့သူတွေကိုလဲဟိုစာမေးခွန်းတွေမေးနိုင်ပါတယ်ရှင်
မေခွန်းလေးမေးလို့ဆိုရတဲ့လေအဲဆွေးနွေးတော့လေကောင်းပါလေအဲနောက်ပြီးဟိုဟာဝင်ပြီးဆွေးနွေးတဲ့နှစ်ယောက်ကြတော့လေစိုးရိမ်မှုတွေပေါ်ပြတော့တဲ့ဟာတွေကောင်းတာပြောရတာ။ဒါပေမဲ့ကျွန်တော်အမြင်ပြောရရင်ရလို့ဆိုပိုလန်မဆိုရတဲ့ကိုမြန်မာနိုင်ငံရဲ့အနေအထားပေါ့နော်မြန်မာနိုင်ငံရဲ့ needs ပေါ့ economic development human development ဘာလို့အရင်ပြောချင်ပါလဲ။ပြောချင်နေဆိုတဲ့အခါကျွန်တော်တို့မြန်မာနိုင်ငံအနေအထားဆိုအကုန်လုံးသိတဲ့အတိုင်းပဲinfrastructure ကတော့အားနည်းနေပါတယ်စီးပွားရေးဖွံ့ဖြိုးမှုအတွက်ကြတော့ infrastructure အားနည်းနေတဲ့အခါကြတော့ပေါ်ဒီပြည်ကဥဆောင်ပြီးလုံးမဲ့ပိုလန်မကြီးဟာကိုဒီမြန်မာနိုင်ငံမှာလိုအပ်နေတဲ့ဒီ infrastructure တွေအတွက်တိုင်းတာတစ်ခုဒီတောက်ပန်းအထောက်ပံ့ပြုလုပ်နေမယ်လို့တော့ကျွန်တော်ကဒီသဘောမျိုးနဲ့အရမ်းမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါဥအောင်ကျော်တန်းရဲ့အမြင်မှာဟိုတန်းပြဖွံ့ဖြိုးမှုအတွက်ဒီပိုးလမ်းမကြီးကအများစွာအထောက်အကူပြုမယ်လို့ဒီအဲ့ဒီ data မှာရှိနေတဲ့သူကပြောတာပါအာနောက်ထပ်ဒီ American ပြည်အောင်စုကအခုပဲကျမတို့လေးလိုင်းမှာအတန်းထွင်နေတော့ဆွတ်တွေလာတဲ့ကိုတွေးမောင်လေးလိုင်းမှာရောက်နေပါရဲ့နော
်ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ပါဟိုကျွန်တော်လေးဟိုသတင်းလေးကြည့်ရတော့ကဟိုကျွန်တော်တို့လူမျိုးတွေကလေဟို negative သိမ်များရတယ်လေဟိုလုံးဘာဖြစ်တဲ့ဒီဟာလုံးဘာဖြစ်တဲ့အဲ့ဒါများတာပေါ့အဲ့တော့တရုတ်လည်းမဟုတ်ပါဘူးကလားလည်းမဟုတ်ပါဘူးဘလူကမဟုတ်ပါဘူးကဘာကြီးကသူတည်းတည်းနေနေကြတာပါဆိုတော့လေအတွေးတွေဟိုလေအဲ့လိုမျိုး discrimination ကြီးတိတ်များတာရင်တိုက်ပြည့်တိုးတက်မှုတွေအရင်နောက်နေနိုင်တယ်လို့တော့ကျွန်တော်ထင်တယ်လေအဲ့တော့အကောင်းဆုံးကလေ positive အတွေးတွေနေမဲ့တွေးပြီးတော့အလုပ်လုပ်ကြပါလို့ပဲကျွန်တော်ဟိုတိုင်ဟိုပြောမယ်လေဟိုအော်ပြောပြကြင်ပါခင်ဗျာအဲ့ဒါကိုပြောကြပါစ
ို့ဟုတ်ကဲ့ရှင်ဟိုတိတ်ပြီးတော့နှုတ်လက္ခဏာပြပြီးမမြင်ကြဘူးပေါ့နော်ဟိုကိုတွေးမှာအမေရိကန်ပြည်အောင်ဆိုကဝင်ပြီးဆွေးနွေးပြတာကျေးဇူးတင်ပါတယ်အဲတစ်ဆက်တည်းပဲသူ့လိုပဲသူပြောသလိုမျိုးပေါ့လေဒီကိစ္စနဲ့ပတ်သက်ပြီးနည်းနည်းလေးကြောက်နေပုံရတဲ့တော်ရရှင်တယောက်စာရေးလာတာ
ท่านนี่เอามาก็ยังไม่เอาพัดไปบ้างเสียโอเคป่ะเดี๋ยวก็บ้านเนี่ยดูเลยส่วนใหญ่เยาว์เอลูกบ้าเว้ยแล้วแต่นี่เชียร์เนี่ยตู้ไปเนี่ยนั่งงานตัวเราเมียกูยามานั่งงานบ้าเว้ยบ่เลยมันเล่าแนวชกท้าบ้าเลยกูเลยจีเลยเบลันโรดโปลามาหนีบงูยามาปีกูเทมส่วนใหญ่เลยพี่บ้าเลยแต่เมียมาปีเดียมาสิมันเกินนี่ตัวเราเมียชาท้าเลยยิ่งส่งสิมันเกินเราไม่เชื่อเดียวนอกจากสิมันเกินกูแล้วมาทุลาจ้าเลยยามาปีเดียมาสิเด็กก้อนตัวเราเมีย
เป็นก้อนตัวเด็กเชื่อมือเดียวกับหลังโควิดถ้าไปถ้าเราไม่ไปวิเคราะห์อย่างเราเมียเอาไม่บาดเลยเปล่า
โอเคสุดท้ายก็ทุนในอ่างที่เดียวในประเทศเนสเซนจีในตัวเราเนี่ยส่วนใหญ่ตัวเราว่าตัวกบยังไม่รอดีเฟซบุ๊กมาเว้ยต้องเจอหน้าเรื่องตัวเราเชิงเราจอดแดนสอบสิบไปเลยก็ยังไม่พบไปบ้างเช่น
โอเคว่าตัวเราก็สามีมาพบที่เนี่ยเป็นรูมมาเมียมาโก้ฉันท้าลูกมาอยากจะรู้เดียวจีก็คนนี้เนี่ยละ ก็เนี่ยไปอยู่ในปีนี้ตัวอินเดียตมาดีอาทับเอากับตีลาอ๋อยี่จีเลยไม่กันป่าวเนี่ยเดียวยันดูดอจับปันดูสมุทรประเทศตมาดีอาตะคุเรทับเอาสิ่งเดียวปีฮะยี่จังสุดแต่สิบุเก็บเอาตะคุรุเลยเอร่ากันเนี่ยมาบีก็เช็ดทรัพย์คนปีมาอย่างเมอินเดียตมาดีอาทับเอาบาเบลุสบายเปล่า
Okay, tukar orang di mana yang engah di kisah mac yang wujud pada dua jam lalu di tiup kali lu sini lu piala raba di kuna rumah aku jauh suai ni tuan tema di tiup ni pada piala doang sen suci soya di mana yang soya ia di sepan no so doang sen suci aku soya tiga ni piala di tiup nanya ni piala tiup sesa muri niara ni aku soya ni di boleh mac si mungkin framework lemah topi ni senti yau lari so di cakap dalam yo boleh di mana yang back
การนี้เป็นสัญญาชีเอสุเรศเชกันที่โปรแลมาอีซีแมงเกย์มาเนี่ยมาในเงี้ยอ้าวมีเปล่าเว้นนายยี่กับเราที่ท้าคุปเชนนายเมลุที่มาเลยกูจะรอสุยต้องตัดไปว่าเช่นฮ่องกงเนี่ยดีเดี๋ยวโปรแลมาอีเนี่ยเป็นตัวเดียวบ่เนาะจันทร์ดีโปรแมสโลชันอันดูเกรงกันเลยจันทร์ดีเดียวเนี่ยประมาณเนี่ยดีพวกคนนี้โอ้ชีเกล้าพี่ท้าบ่เนาะไอ้ดีเนี่ยจะคนนี้อาจจะเส้นบ่เนาะดีเนี่ยเป็นจูชีเกล้าบ่ตัวมีพี่เกล้าเนี่ยท้าบ่เนาะอ ပေါ့နော်အခုတော့ဒီစီမံကြီးကတော့အခုမှစတော့မှရှိပါပြီတကယ်တော့လေအဲ့တော့တကယ်လို့အောင်မြင်လာလို့ကျွန်တော်ဒီကျွန်တော်တို့အထူးကျွန်တော်အာရှနဲ့ပူရောပါကြားရမှာပေါ့နော်ဒီတကယ်ဒီကောင်းမွန်တဲ့ network ကြီးတစ်ခုပေါ့နော်ဒီ international economy network ကြီးဖြစ်လာမဲ့လားလားပေါ့အဲ့အဲ့ဒီပေါ်မှာမူတည်ပြီးတော့ကျွန်တော်တို့နိုင်ငံအနေနဲ့ကတော့နောက်ထပ်အကျိုးသက်ပြီးတော့ရဖို့အကြောင်းဟိုရှိနိုင်ပါတယ်အဲ့တော့တစ်ခုရှိတာကတော့ဒီဘလို့အခွင့်အလမ်းမျိုးပဲပေါ်ပေါ့နော်ကျွန်တော်တို့ရှိနေရမှာကြတော့ဒီအခွင့်အလမ်းကိုကျွန်တော်တို့ကဘလို့ဒီအသုံးချနိုင်မလဲပေါ့အသုံးချနိုင်တဲ့ဒီဆိုင်ကိုကဘလောက်ရှိကြလဲပေါ့အဲ့တော့ကိုယ့်ရဲ့ capacity ပေါ့နော်ကိုယ့်ရဲ့အရည်အသွေးပေါ့အဲ့တော့ဒီညာမျိုးတွေကတော့ဒီအမတမ်းမအရေးကြီးပါတယ်အဲ့တော့မှပဲအခုလိုပေါ်လာတဲ့ဘယ်အခြေအနေမျိုးပဲမဆိုပါဘူးအခုဆိုဒါဒီပိုလန်မာကြီးပေါ့ဟိုနောက်ပိုင်းမှာလည်းတခြားအခြေအနေလည်းပေါ်လာပေါ်လာအောင်ပါပေါ့အဲ့တော့ပေါ်လာတဲ့ပေါ်လာတဲ့မှာကျွန်တော်တို့ကဒီတော့မှဒီအဟောအခွင့်အလမ်းအနေနဲ့မိမိရာစုပ်ကန်နေမှုဘက်ကတော့ကျွန်တော်တို့ရဲ့ဒီနိုင်ငံရဲ့အရည်အသွေးပေါ့နော်ဒီစီးပွားရေးနဲ့ပတ်သက်ပြီးမှကျွန်တော်တို့ဘလောက်ဒီ joint venture နဲ့စကားနိုင်မလဲဟာပြောင်းရက်စကားနိုင်မလဲပေါ့အဲ့တော့ဒီလိုအရည်အသွေးမျိုးတွေတော့ဟိုဒီကြဘောလို့ရလို့ကျွန်တော်ပြောလို့ရပါတယ်အဲ့တော့ဒီမြန်မာအစိုးရအနေနဲ့ကတော့ကျွန်တော်အခုသွားပြီးပြောသလိုပေါ့နော်သူ့အနေနဲ့ဒီ framework ကလည်းလက်မှတ်ထိုးခဲ့ပြီးဖြစ်တယ်အဲ့တော့ဒီဘူအောင်ဆိုရေးကိုတော့သူ့အနေနဲ့တော့ဒီဆက်ပြီးတော့မှဒီတကားဖွင့်ပြီးမှလုပ်သွားမလို့ကျွန်တော်အနေနဲ့ညွှန်လို့ရပါတယ်အဲ့တော့လိုအပ်နိုင်ချေရှိရပေါ့ဒီ infrastructure ဘိုင်းမှာကျွန်တော်တို့ဒီဥစ္စာကဒီပြေကွာမတည်တဲ့ဒီ area ကိုသူက initiate လုပ်တယ်ပေါ့နော်ဆက်ပြီးတော့မှသူကချပြတဲ့ဟာပဲဖြစ်ပါတယ်ဇန်နဲ့နိုင်ငံတွေကသူကတိဆက်နေတယ်ဆိုလို့ရှိရင်တော့ infrastructure ဘိုင်းဒီဘိုင်းမှာတော့ဒီကိုယ့်အကူပြန်ပြီးတော့မှဒီ invest လုပ်ရမယ်ပေါ့နော်ရင်းနှီးမြှုပ်နှံမယ်အနေနဲ့မျိုးကြီးဖြစ်ပါတယ်ဒီအတွက်လိုတဲ့ငွေတွေကိုတော့ဘယ်လိုမျိုးချပွင့်မလဲဆိုတော့ဒါဒီနိုင်ငံတော်ကနေပြီးတော့ပေါ့နော်လက်ရှိအစိုးရနေပြီးတော့မှဟိုဆက်ပြီးစဉ်းစားနိုင်ပါတယ်အဲ့တော့ရေးကြီးတာကတော့ဒီပြည်ဆက်ပတ်သက်တဲ့အပိုင်းပေါ့နော်အဲ့ဒီဘိုင်းမှာတော့ကျွန်တော်တို့ထူးထူးဆန်းဆန်းပဲပြီးခဲ့တဲ့ဒီတန်ခမ်းဒီကရက်မှာဒီကိုးကားသွားတာကိုတွေ့ရတယ်ပေါ့နော်အဲ့တော့ဒီစီမံကိန်းကြီးကဒီဒေသမှာရှိရဲ့ပေါ့ဒီလူမျိုးစုငယ်တွေရဲ့လူမျိုးစုတွေရဲ့ပေါ့နော်ဒီဒီကြီးပွားကိုအများကြီးတော့အထောက်အပံ့မယ်လို့ဒီတင်ညာချက်မှာပါတယ်ပေါ့နော်အဖွဲ့ကြီးကတော့ယုံကြည်တယ်ဒီတော့ကြောင့်မလို့ဒီပြည်ထုတ်ကကျွန်တော်တို့ရဲ့ငင်းငယ်ရေးလုပ်ငန်းစဉ်တွေမှာပေါ့နော်ဒီပြည်ထုတ်ကကျွန်တော်တို့ကလည်းဘယ်မှာဒီကြားကန်အခိုင်အမာနဲ့ပေါ့ဒါပြီးတော့မှပြည်ထုတ်ကပါဝင်ပြီးတော့မှဒီညီနိုင်စီတဲ့ပုံစံပေါ့ဒီ facilitation role ဖြစ်စီဒီ mediation role ဖြစ်စီပေါ့နော်ဒီညီနိုင်နဲ့အဲ့ကမှဖြစ်စီနေတော့သွားကြည့်နေတဲ့ဆိုမျိုးဒီပတ်စံညီနိုင်မှာဆက်သွင်းအောင်တွေ့ရပါတယ်ဗျအဲ့တော့ဒီအခြေအနေကတော့ဒါတော်တူးကြတဲ့အခြေအနေဖြစ်သလိုကျွန်တော်တစ်ဖက်မှာလည်းပေါ့နော်လက်ရှိဒီအလိုက်အစိုးရအနေနဲ့ကလည်းရုပ်စာကိုကျွန်တော်ဒီအခုလိုမျိုးဒီပူးပေါင်းမှုကနရှိရဟာမျိုးသဘောထားပြီးပြနေအတွေ့ရတော့နေတယ်။တစ်ဖက်ကဒီမြောက်ပိုင်းမာမိတ်အဖွဲ့ကြီးပေါ့နော်။အနေနဲ့ကလည်းဒီတရုတ်ကပိုလန်မှာဒီစီမံကိန်းရဆိုလို့ရှိရင်တော့သူတို့ရဲ့အကျိုးစီးပွားကိုလည်းဆိုတာရှိနိုင်ရှိရလို့သူတို့တွက်ဆထားတဲ့သဘောပေါ့နော်။ပြင်ညာထားတဲ့သဘောတွေ့ရတယ်။အဲ့တော့ဒီနှစ်ခုကြားမှာကျွန်တော်တို့
ဒီနိုင်ငံနဲ့ဆိုလို့ရှင်တော့ကျွန်တော်နိုင်ငံအတွက်ကောင်းမွန်တယ်ပေါ့နော်နိုင်ငံကြီးကအကျိုးတုံးတွေကထွက်မလာလို့ကျွန်တော်အနေနဲ့တော့သုံးသပ်ချင်ပါတယ်ကဲရှင်ဟုတ်ကဲ့ဟိုအခုအစီအစဉ်ပြီးဖို့နှစ်မိနစ်လောက်ပဲကြာမှာတော့လေနောက်ဆုံးပိတ်နည်းနည်းဒေါက်တာလှကျော်ကျော်နဲ့ကိုအောင်မိုးကျော်တုံးသက်ခိုင်းချင်ပါတယ်ဒီအစီအမံခန့်ကြီးမှာမြန်မာနိုင်ငံအောင်မြင်ပါဝင်ရေးပေါ့န
ောသွားသလိုပဲဒီတရုတ်နိုင်ငံကပမာပြည်ကိုလိုအပ်နေတဲ့ဒီစီမံကိန်းကြီးအကောင့်တွေပေါ်နိုင်ဖို့အတွက်ပေါ့နော်ဆိုအဲ့မှာအဓိကအာဏာကိုဟိုချုပ်ကန့်ထားတဲ့ဒီအာဏာရပုဂ္ဂိုလ်တွေအနေနဲ့ဒီပေါ်မှာနိုင်ငံရေးရရဒီအတုံးချပြီးတော့အတိုင်းအတာအင်အားစုတွေနဲ့ပတ်သက်လို့ရှိရင်ဟိုပြည်အတုံးမပြူဘူးကျွန်တော်လည်းလက်ကရချမ်းကျတယ်အဲ့ဒါမှငင်းငင်းရေးကိစ္စကပို့ပြီးတော့ဒီအချင်းချင်းနိုင်တယ်လို့ကျွန်တော်နေတော့အဲ့ဒါကိုယူဆရရ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာလောချော်ကျော်အနေနဲ့ရောတရုတ်နိုင်ငံဘက်ကဒီမြန်မာနိုင်ငံပါဝင်ရေးကိုဘလို့များအထောက်အကူပြုပြီးတော့လှုံ့ဆော်ပေးလာနိုင်မလဲခက်တူတူလေးသုံးသပ်ပေးပါအန်တီအဲ့ဟိုအချုပ်အနေနဲ့ recap လုပ်ပေးပ
ါဟုတ်ကဲ့ဟိုတရုတ်ကဒီသူOBOR ပေါ့နော်ဒီပိုလန်မာကြီးရဲ့စီမံကိန်းကြီးတစ်ခုလုံးကိုသူကဘက်ဆောင်ကတိဆောက်တာဖြစ်တယ်။ဒါကြောင့်မလို့သူကလူစွိုင်းအမြင့်တင်ရေးလို့ဘာလို့လဲသူတောက်လျှောက်လုပ်တယ်။ပြီးတော့ဘာသာစကားသင်ကြားမှုတွေပါတယ်အပြန်လန်းလူတစ်မျိုးတစ်မျိုးနဲ့တစ်မျိုးယဉ်ကျေးမှုဖလှယ်တာဒါမျိုးတွေအကုန်လုံးဘက်ဆောင်ကတိဆောက်နေပါတယ်။အဲ့တော့သူဟာဒီလိုနည်းနဲ့အဲကမ္ဘာစနစ်တရားကိုတိဆောက်ဖို့ကြိုးစားနေတယ်လို့ထင်ပါတယ်။ဒီနေရာမှာကျမတို့ဗမာပြည်အနေနဲ့အကျိုးအမြတ်တွေရရှိလာနိုင်မယ်သိမယ်လို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ရှင်ဆွေးနွေးသုံးသပ်ပေးကြတာကိုကျေးဇူးတင်ပါတယ်ပင်နိုင်ပါဝင်ဆွေးနွေးကြတဲ့သူတွေဖြစ်တဲ့ဦးအောင်မိုးစောဒေါက်တာလှကျော်စောနောက်ပြီးတော့ဦးကျော်စွာဆွေနောက်ပြီးကျမတို့စီကိုပါဝင်ပြီးတော့ဆွေးနွေးလာတဲ့တယ်လီဖုန်းပေါ်ကနေဦးအောင်ကျော်တန်းနဲ့အမေရိကန်ပြည်အောင်စုကကိုတွေးမောင်နောက်ပြီးတော့စာရေးပြီးတော့ Facebook ကရော email ကရောပို့ပြီးတော့ဆွေးနွေးလာကြတဲ့တော်ရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
21ရာစုခေတ်စ်ပိုလန်မာကြီးကမြန်မာပြည်ငင်းငင်းရေးပေါ်မှာဘလို့တက်ရောက်မှုတွေရှိမလဲဆိုတဲ့အကြောင်းအရာနဲ့ပတ်သက်လို့မအေးတန်တာကျော်စီစဉ်ဆွေးနွေးတင်ဆက်တဲ့စနေညတိုက်ရိုက်လေလံအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုတင်းနေနေမနဲ့မှာရောကျွန်တော်တို့ရဲ့ VOA website မှာပါပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်
ဆော်ဒီအာရေဗျနိုင်ငံရဲ့စီးရေးစွန့်ဤတိုးမြင့်စေဖို့ရည်ရွယ်ပြီးတော့ဆော်ဒီဘင်ဆာမန်ဘင်အဗ်ဒူလာဇီးစ်နဲ့ရီယာမျိုးတော်မှာရောက်နေတဲ့အမေရိကန်သမ္မတဒေါနယ်ထရမ့်တို့ဟာဒေါ်လာ130ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေကိုဒီကနေ့ပဲလက်မှတ်ရေးထိုးလိုက်ပါတယ်။ကာကွယ်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေပါဝင်တဲ့သဘောတူညီချက်ဟာအီရန်နိုင်ငံရဲ့ချိန်ချောင်းမှုနဲ့ရင်ဆိုင်နေတဲ့အချိန်မှာဆော်ဒီအာရေဗျနဲ့ပင်လယ်ကွေ့ဒေသကိုရေရှည်လုံခြုံမှုအတွက်အထောက်ပံ့ပေးစီနိုင်တဲ့အပြင်ဒီသောက်တွင်မှအကြမ်းဖက်ဝါဒတိုက်ဖျက်ရေးဆော်ဒီနိုင်ငံရဲ့ဆွမ်းဆောင်ရည်ပုံမှုအားကောင်းလာမှာဖြစ်သလိုအမေရိကန်ကတာဝန်ယူနေရတဲ့ဝန်ထုပ်ဝန်မိုးတွေကိုလည်းတက်တာစီမှာဖြစ်တဲ့အကြောင်းအင်ပီရိုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်သမားရွေးကောက်ပွဲကိုသမ္မတဟာဆန်ရူဟာနီအနိုင်ရခဲ့တယ်လို့အီရန်အစိုးရပိုင်းရုံးမြင့်တန်ကြားကစနေနေ့မှာကြေညာလိုက်ပါတယ်။အနီးကပ်ဆုံးပြိုင်ဘက်သဘောထားတင်မှသူဘာသာရေးခေါင်းဆောင်အီဘရာဟင်ရိုက်စီကိုသမ္မတရူဟာနီကအလွယ်တကူအနိုင်ရခဲ့တာဖြစ်ပါတယ်။လီဗျာနိုင်ငံတောင်ပိုင်းကလေဒါအခြေစိုက်စခန်းတစ်ခုကိုတိုက်ခိုက်မှုအတွင်းမှာ142ယောက်သေဆုံးသွားခဲ့တယ်လို့လီဗျာပြည်သူ့စစ်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောကြားလိုက်ပါတယ်။တရုတ်နဲ့မြန်မာနိုင်ငံရေတပ်ပူးတဲလေ့ကျင့်မှုတွေပြုလုပ်ဖို့အတွက်တရုတ်ရေတပ်သင်္ဘောတွေမြန်မာနိုင်ငံကိုရောက်ရှိနေပါတယ်။တရုတ်ရေတပ်သင်္ဘောတွေဟာမြန်မာရေတပ်နဲ့အတူဆက်သွယ်ရေးရှာဖွေကယ်ဆယ်ရေးနဲ့တခြားပူးတဲလေ့ကျင့်မှုတွေလှုပ်သွားဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို့တရုတ်ကာကွယ်ဝန်ကြီးဌာနကဒီကနေ့မှပြောကြားလိုက်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာ2014ခုနှစ်ကဘိုကိုဟာရမ်အဖွဲ့တွေဖမ်းဆီးတာခံရရတဲ့ချီပုတ်မျိုးကကျောင်းသူ82ယောက်ဟာဒီကနေ့စနေနေ့ပါပဲအဘူဂျာမြန်မာစစ်တပ်မိသားစုတွေနဲ့ပြန်လည်ဆုံတွေ့နိုင်ခဲ့ပြီဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းကြီးညွတ်ကိုကိုရန်နိုင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ဆီမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Cornelius Turner ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24-35-52တို့ကနေထုတ်လွှင့်နေတာပါသောရရှင်နေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.